Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ PO မြန်မာပိုင်းစီစဉ်ရဲ့2019ခုနှစ်နိုဝင်ဘာလ29ရက်တနင်္လာနေ့ညပိုင်း 9:00 AM စီစဉ်တကူအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေလိုင်းတိုမီတာ24.55-51နဲ့လိုင်းလမီတာ190ရောကနေတက်ထုတ်လွှင့်နေပါပြီရှင်။ကျမနင်္ဂလာပါ။ဒီကနေ့စီစဉ်ရဲ့တာဝန်ရုံးတင်ဆက်သွားမှာပါ
။မင်္ဂလာပါ။ကျွန်တော်အောင်ပါ။ဒီညဘက်သတင်းတွေကိုမဲ့ဤတန်စင်နဲ့ပြုကြညာပေးသွားမှာပါ။မြန်မာနိုင်ငံကိုရောက်ရှိနေတဲ့ပေါ်ယိုဟန်မင်းကြီးဖရန်စစ်စာကျမတော်ကကွေးဦးစီးချုပ်ပေါ်ချုပ်မှုကြီးမင်းအောင်လိုင်းနဲ့ဒီကနေ့ညနေပိုင်းမှာတွေ့ဆုံခဲ့ပါတယ်။ရိုဟင်ဂျာတွေပေါ်ပြင်းနေကျူးလွန်မှုတွေနဲ့ပတ်သက်ပြီးဂျနီဗာကကုလသမဂ္ဂလူခွင့်ရေးကောင်စီမှတွေ့ဆုံဆွေးနွေးဖို့ရှိတယ်လို့ကုလအစိုးရအရာရှိသူကပြောပါတယ်။ဒီလိုထက်တဲအောင်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ
။ကောင်းပါပါရှင်။ချစ်ချင်းမြတ်တာနဲ့ငြိမ်းချမ်းခြင်းဆိုတဲ့သတင်းစကားနဲ့အတူပေါ်ယိုဟန်မင်းကြီးဖရန်စစ်ဒီကနေ့မြန်မာနိုင်ငံကိုရောက်ရှိလာတဲ့သတင်းမှကြားဖို့ရှိတာကတော့
သူကကမ္ဘာအတိမပြုခံရတဲ့ဒီလူတယောက်ဖြစ်တဲ့တဲ့နော်ကျွန်တော်တို့အနေနဲ့လည်းဒီမြန်မာနိုင်ငံမှာဆိုရင်အခုတက်တက်မှာတစ်ခါပဲလာရောက်တွေ့ဆုံရတဲ့အတွက်ကျွန်တော်တို့အနေနဲ့တအားကြောင်ဂုဏ်ယူဝမ်းသာမိပါတယ်ဟုတ်ကဲ့
ဟုတ်ရဟမင်းကြီးကိုကချင်ပြည်နယ်ကနေတကူတကာလာရောက်ကြိုးဆိုသူပြောတော့တာပါအပြည့်ဆုံးကိုတော့မကြခင်ကြမှာပါချပြင်းနေပြည်တော်ကလွတ်တော်ဆောက်အောင်ကိုအဝေးထိန် drone နဲ့ရိုက်ကူဖို့ပြင်ဆင်မှုနဲ့ထိန်းသိမ်းခံရတဲ့နိုင်ငံခြားသတင်းအောင်အုပ်ကိုလှပကအဲဥပဒေနဲ့ထပ်မံတရားစွပ်စွဲလိုက်တဲ့သတင်းနဲ့နိုင်ငံတကာသတင်းဆောင်မတွေကိုလည်းနောက်ပိုင်းမှာကြားဖို့ရှိပါတယ်ဒုတိယပိုင်းနိုင်ငံမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားမှာပါအခုတော့ဒီကနေ့ညဘက်ထိန်းသိမ်းရောက်သတင်းတွေကိုကိုအောင်အောင်နဲ့မအီတန်စင်တို့ကပြောပြပေးကြပါအောင်ရှင်
လေးရချခီးစဉ်ဖြစ်မြန်မာနိုင်ငံကိုရောက်ရှိနေတဲ့ပေါ်ယိုဟန်မင်းကြီးဖရန်စစ်စာတက်မရကောက်ဝေးဦးစီးချုပ်ပူဇော်မှုကြီးမင်းအောင်လိုင်းနဲ့ဒီကနေ့ညနေပိုင်းမှာတွေ့ဆုံခဲ့ပါတယ်။ပေါ်ယိုဟန်မင်းကြီးနဲ့အတူကာဒီနယ်ယဟန်အမတ်လည်းဖြစ်တဲ့ရန်ကုန်ကမ်းကျောက်ဆရာတော်ကြီးချားလ်စ်မွန်ဘိုကောက်ဝေးဦးစီးချုပ်နဲ့အတူတက်မရရာရှိကြီးတွေဟာရန်ကုန်မြို့စိန့်မေရီဘုရားကျောင်းမှာတွေ့ဆုံခဲ့ကြတာပါ။အဲ့လိုတွေ့ဆုံရမှာကောက်ဝေးဦးစီးချုပ်ကပေါ်ယိုဟန်မင်းရဲ့ခီးစဉ်ကိုကျူးစွကြောင်းနဲ့မြန်မာနိုင်ငံမှာဘာသာရေးအရခွဲခြားပြီးနေဆက်ဆံတာတွေလုံးဝမရှိပဲလွတ်လပ်စွာကိုယ်ကွင်ပေးထားကြောင်းနောက်ဒီတက်မရသားတိုင်းရဲ့ဆန္ဒဟာတည်ငြိမ်အေးချမ်းရေးဖြစ်ပြီးတိုင်းရင်းသားချင်းချင်းကြားမှာလည်းခွဲခြားဆက်ဆံမှုတွေမရှိဘူးလို့ပြောဆိုကြောင်းတက်မရကောက်ဝေးဦးစီးချုပ်ရုံ Facebook စာမျက်နှာမှာဖော်ပြထားပါတယ်။ပေါ်ယိုဟန်မင်းကြီးကလည်းမြန်မာနိုင်ငံကိုရောက်ရှိလာစဉ်မှာတောင်းတဖြတ်ဖြတ်ကြိုဆိုတာကိုမြင်ရတဲ့အတွက်အံ့ဩဝါဒကြောင်းနဲ့မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်စေကြောင်းစုမုံကောင်းတောင်းစကားပြောကြခဲ့တယ်လို့ဆိုပါတယ်ဗာတီကန်ပြောခွင့်ရကတော့တွေ့ဆုံမှုက15မိနစ်ခန့်ကြာမြင့်ကြောင်းနဲ့အသေးစိတ်ကိုတော့မပြောဆိုပေမယ့်မြန်မာနိုင်ငံနိုင်ငံရေးအပြောင်းအလဲတွေဆောင်ရွက်နေတဲ့အချိန်မှာအောက်ချုပ်သူအာဏာပိုင်တွေရဲ့အခန့်ကဏ္ဍနဲ့ပတ်သက်ပြီးတော့ပြောဆိုဆွေးနွေးခဲ့တယ်လို့ AP သတင်းမှာဖော်ပြထားပါတယ်။ဒီကနေ့နေ့လည်းဘက်က Peace and Love ငြိမ်းချမ်းမှုနဲ့ချစ်ချင်းမေတ္တာဆိုတဲ့သတင်းစကားနဲ့အတူမြန်မာနိုင်ငံကိုရောက်ရှိလာတဲ့ပေါ်ယိုဟန်မင်းကြီး Francisco လေးစိတ်နဲ့ရန်ကုန်ကမ်းကျောက်ဆရာတော်ကြီး Cardinal Charles Mambo ရဲ့ဒီတိမ်ပြူလန်းကနေရင်စီတွားရလမ်းတစ်လျှောက်မှာတိုင်းရင်းသားဝစ်စုံကြီးဝစ်စင်ထားကြသူတွေအတီးအမှုတ်တွေမြန်မာနဲ့ဒီအဖြူနဲ့အဝါရောင်ဗာတီကန်အလိုင်းငယ်လေးတွေဝေယမ်းပြီးတောင်းနဲ့ချီတဲ့လူတွေကကြိုဆိုခဲ့ကြပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကနေမွတ်စလင်တိုင်းနဲ့ချီဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်သွားခဲ့ကြပြီးလူသားချင်းစာနာစရာဖြစ်ရဲ့ကြီးတစ်ခုအဖြစ်နိုင်ငံတကာကပေါ်ပြပြောဆိုနေခြင်းမှာပိုယဟန်မင်းကြီးဖရန်စစ်မြန်မာနိုင်ငံကိုရောက်ရှိလာတာဖြစ်ပါတယ်ခင်ဗျာ။
ပြီးခဲ့တဲ့ဩဂုတ်လကစပြီးတော့မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြမ်းကိုလူပေါင်း6သိန်းကျော်ထွက်ပြေးခဲ့ရတဲ့ရိုဟင်ဂျာတွေပေါ်တပ်ဖြတ်မှုအာဓမပြုကျင့်မှုတခြားဖိနှိပ်မှုတွေနဲ့ပတ်သက်ပြီးတော့ဂျနီဗာကကုလသမဂ္ဂလူ့အခွင့်အရေးကောင်စီမှာအထူးတွေ့ဆုံဆွေးနွေးဖို့မျှော်လင့်ရတယ်လို့ကုလသမဂ္ဂအစိုးရအရာရှိတဦးကပြောပါရယ်။လာမယ့်ဒီဇင်ဘာလ5ရက်နေ့မှာအထူးဆွေးနွေးပွဲကျင်းပမှာဖြစ်တယ်လို့အဲ့ဒီအစိုးရအရာရှိကရိုက်တာသတင်းဌာနကိုပြောဆိုကြောင်းဖော်ပြထားပါရယ်။လူခွင့်ဆိုင်ရာကုလမဟာမင်းကြီးဇာယီရိုက်တ်အယ်ဟူစင်ကမြန်မာစစ်တပ်ရဲ့ရခိုင်ပြည်နယ်အတွင်းနှိမ်နှင်းမှုတွေဟာလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုအဖြစ်ဥပမာပေးလို့ရတဲ့အခြေအနေမျိုးဖြစ်တဲ့ဆိုပြီးတော့ပြောဆိုထားခဲ့ပူးပါတယ်။မြန်မာစစ်တပ်ဘက်ကတော့အခုလိုဆွဆွဲမှုတွေဟာခိုင်လုံမှုမရှိဘူးဆိုပြီးညင်းဆိုထားပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီမှစက်တင်ဘာလ28ရက်နေ့ကတကယ်ဖွင့်အစည်းအဝေးကျင်းပခဲ့ပြီးတော့ဒီအစည်းအဝေးအတွင်းအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကစစ်စင်ရေးတွေအဆုံးသတ်ဖို့လူသားချင်းစာနာမှုအကူအညီတွေအဟန့်တားမဲ့စွာပေးနိုင်ခွင့်ပြုဖို့နဲ့ဒုက္ခသည်တွေကိုဘေးကင်းကင်းနဲ့နေရရင်းပြန်ခွင့်ပြုဖို့မြန်မာအစိုးရကိုတောင်းဆိုခဲ့ပါတယ်။အော်တိုဘာလလယ်တုန်းကကျင်းပတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအလို့သဘောအစည်းအဝေးမှာတော့ရခိုင်ပြည်နယ်အကြံပေးကော်မရှင်ဥက္ကဋ္ဌကိုဖီအာနန်အပါအဝင်မြန်မာအစိုးရကိုယ်စားလှယ်တွေနဲ့လုံခြုံရေးကောင်စီအဖွဲ့တွေတက်ရောက်ဆွေးနွေးခဲ့ကြပါတယ်။
မြန်မာနိုင်ငံဘက်ကထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တွေမကြခင်သူတို့နေရက်ကိုဘေးကင်းကင်းနဲ့ပြန်နိုင်မယ်လို့မျှော်လင့်တဲ့အကြောင်းတနင်္ဂနွေနေ့က Cox Bazar ခရိုင်ဘလူးခါလီဒုက္ခသည်စခန်းကိုတွားရောက်တဲ့ဘင်္ဂလားဒေ့ရှ်သမ္မတအဗ်ဒူဟာမစ်ကပြောဆိုသွားတယ်
။ဆိုရမလို့ဟဲ့နာတစ်တမနီအတာအလုဆနာဂျွန်ဘော့ဘဲ তাহলে এটা আস্তে আস্তে ইমপ্রুভ করবে
দিস কাম অন ইসাইন দুরি হা তুদু বাগো টিকে আউ টাইকে মে দুরি মহ পাউ মিয়ামার নাইগে নে দবো টুনি জে যাবো আচেন ইউ আউ মা ফিপে মে একাউ মি ম্যো লে মারে আচেন নুরি গা টফিবি নে টুটে মু শিলা দলো নাইগে নগা ফিয়া রি লে টুলা নি দা জাও একাউ মি ম্যো লে নে জাও তমরা ডু হা মে গা পিও দা রা বা ᱡᱮᱠᱷᱟᱭ ᱵᱤᱱᱮ ᱢᱮᱭᱚ ᱵᱟᱭᱜᱟ ᱱᱤ ᱴᱷᱚᱛᱚ ᱡᱟᱨᱮ ᱫᱩᱠᱷᱟ ᱛᱮᱨᱤ ᱯᱮᱞᱟᱱᱟᱭᱤ ᱟᱥᱤᱢᱟᱱ ᱱᱤᱱᱮ ᱯᱟᱛᱮᱞᱩ ᱢᱮᱢᱟᱱᱮ ᱵᱤᱝᱞᱟᱫᱮᱥ ᱱᱟᱭᱜᱟᱱ ᱡᱟ ᱱᱩᱭᱤᱱ ᱵᱟᱞᱟ 23 ᱱᱤᱜᱟ ᱛᱚᱵᱚᱫᱩ ᱞᱟᱢᱟ ᱤᱴᱩᱜᱮ ᱡᱟᱵᱟᱨᱮ ᱤᱱᱫᱳᱱᱮᱥᱤᱭᱟ ᱱᱟᱭᱜᱟᱱ ᱵᱟᱞᱤ ᱡᱚᱝᱜᱟ ᱟᱢᱤᱱ ᱥᱚᱝ ᱢᱤᱫᱟᱣ ᱟᱯᱷᱨᱤᱠᱟ ᱱᱟᱭᱜᱟᱱ ᱡᱟ 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 ᱱᱟᱭᱜᱟᱱ တင်လာနေညပဲ view ကဒီတရင်တွေကိုဆက်လက်ကြီးညာနေပါတယ်။အီဂျစ်နိုင်ငံဆိုင်တဲ့ဒေသကပလီတစ်ခုမှာဝိပုစီတောင်းနေသူတွေကိုအကြမ်းဖက်သမားတွေကဝင်ရောက်တိုက်ခိုက်ခဲ့ပြီးလူပေါင်း305ဦးသေဆုံးတယ်လို့128ဦးဒဏ်ရာရခဲ့တာကြောင့်ဝန်ထဲပူဆင်းနေကြပြီမယ်လေ။နှစ်စဉ်ကျင်းပမြေဖြစ်တဲ့တမန်တော်မိုဟာမက်ရဲ့မွေးနေ့ပွဲတော်ကိုစီစဉ်ထားတဲ့အချိန်ကျင်းပသွားမယ်လို့ဆူဖီမွတ်စလင်တွေကပြောကြားလိုက်ပါတယ်။တောက်ကြောင်တွေကတိုက်ခိုက်မှုနဲ့ပတ်သက်လို့ဘယ်သူကမှသူတို့လက်ချက်ဖြစ်တယ်လို့ပြောကြားခဲ့တာမျိုးမရှိသေးပေမဲ့အဲ့ဒီဆူဖီမွတ်စလင်တွေဟာအယ်ရော်ဒါပလီမာဝတ်ပြုတာကြောင့်အခုလိုတိုက်ခိုက်ခံရတာဖြစ်တယ်လို့အီဂျစ်လူထုကယုံကြည်နေကြတာပါဆူဖီမွတ်စလင်တွေဟာအစ္စလမ်ဘာသာအတွင်းလျှို့ဝှက်ကိုင်းအဖြစ်ရှုမြင်ခံရသူတွေဖြစ်ပြီး IS သွေးကြွတွေကလည်းဒိဋ္ဌိတွေအဖြစ်ရှုမြင်ထားတာပါလာမယ့်တောက်ကြာနေ့မှာတမန်တော်မိုဟာမက်ရဲ့မွေးနေ့ကိုမြို့တော်ခိုင်ရူကအယ်ဟက်စီပလီကြီးအပါအဝင်နိုင်ငံတော်ဝန်ကျင်းပသွားမှာဖြစ်တယ်လို့ဆူဖီမွတ်စလင်တွေကပြောပါတယ်ဘာသာရေးဆရာတူကစတင်တရားဟောကနေ့မှာတိုက်ခိုက်တပြတ်ခံရခဲ့သူတွေအတွက်၃ရက်ကြာဝန်းနဲ့ပူဆွေးခြင်းအထိမ်းအမှတ်ကျင်းပဖို့အီဂျစ်သမ္မတအဒယ်ဖတာ LCC ကညွှန်ကြားထားပြီးအဲ့ဒီအကြမ်းဖက်သမားတွေကိုပြင်းပြင်းထန်ထန်လက်တုံ့ပြန်တိုက်ခိုက်သွားမယ်လို့ပြောဆိုပါတယ်
။ဟိမနိုင်ငံဟာကလေးသူငယ်တွေအတွက်နေထိုင်မှုမသင့်တဲ့အစိုးရဆုံးနိုင်ငံထဲမှာပါဝင်ပြီးတော့ပြည်ခါတွေအတွက်မှာပါဝင်တဲ့အဖွဲ့တွေအနေနဲ့လူသားချင်းစာနာမှုအကူအညီတွေပေးဖို့နိုင်ရင်ခွင့်ပြုပေးဖို့အရှိလေပိုင်းရေးရာ UNICEF ညွှန်ကြားရေးမှူးကတိုက်တွန်းလိုက်ပါတယ်။UNICEF အနေနဲ့ကာကွယ်ဆေးနှစ်တန်းလောက်စာနာအားလေးစိတ်ကိုစင်နေကပို့ဆောင်ပေးနိုင်ပေမဲ့ဒီချိန်လေးနဲ့ရက်တော့မသွားတင်ဘူးလို့ဂျော်ဒန်နိုင်ငံအမန်မြို့မှာမစ္စတာဂီယက်ကပလီယာကသတင်းတောက်တွေကိုတင်းငွေနေတော့ပြောလိုက်ပါတယ်။ဒုက္ခသည်တွေအတွက်နောက်ထပ်အထောက်ပံ့ပစ္စည်းတွေပေးဖို့လိုနေပြီးတော့ရေအစားအစာတောက်ရည်တန်ဆေးပြားနဲ့ဝမ်းပြက်ဝမ်းလျှော်ကာလဝမ်းယောဂအတွက်ကုသဆေးဝါးတွေတင်ဆောင်ထားတဲ့တင်မော်တွေဟာဟိုဒိုက်တာမြို့စစ်ကမ်းကိုတွားရောက်နေပြီလို့လည်းကပလီယာကပြောပါတယ်။ရေမင်းနိုင်ငံကကလေးငယ်ဆက်တက်တန်းဟာအကူအညီအကြီးကျယ်လိုအပ်နေပြီးတော့ဒီရေအတွက်ဟာရေမန်နိုင်ငံရဲ့ကလေးငယ်အားလုံးလေးပါရေအတွက်ဖြစ်တယ်လို့ပြောပါတယ်။တားဆီးကာကွယ်လို့ရတဲ့ယောဂါတွေဖြစ်ပေမဲ့လည်း10မိနစ်တိုင်းမှာကလေးငယ်တယောက်သေဆုံးနေရကြောင်းဒီစစ်ပွဲဟာကလေးငယ်တွေအပေါ်ကျူးလွန်တဲ့စစ်ပွဲဖြစ်တယ်လို့ကပလီယာကပြောပြီးတော့ပြည်ပခါတွေမှာပါဝင်တဲ့အုပ်စုတွေအနေနဲ့တာဝန်သိသိပြုမှုဆောင်ရွက်ကြဖို့လည်းသူကတိုက်တွန်းလိုက်ပါတယ်။
ကျူးဘားနိုင်ငံကိုကက်ဆိုမီသားစုဝင်တွေကပဲအစဉ်ဆက်အုပ်ချုပ်လာခဲ့မှုကိုရင်နိုင်ဖို့ပြည်နယ်ရက်ွက်အုပ်ချုပ်ရေးမှုတွေကိုရွေးချယ်မဲ့ရွေးကောက်ပွဲတဲ့မက်ဆန်နာရှင်ထောင်နဲ့ချီတဲ့အတူလက်ရှိကျူးဘားသမ္မတရောဂက်စတိုကတနင်္ဂနွေနေ့ရုံကမေးပြခဲ့ပါတယ်ကျူဘာကောင်းသောဖီဒယ်ကက်စတိုတည်ဆုံတဲ့တနည်းပြအခမ်းအနားအပြီးနောက်တနေ့မှာကွန်မြူနတီပါတီကြီးကြပ်တဲ့ရွေးကောက်ပွဲကျင်းပတာပါဒီရွေးကောက်ပွဲကကောင်စီနေရာ12500မှာအတိုက်ခံကိုယ်စားလှယ်လောင်းတွေမပါဝင်ပေမဲ့မက်ဆန်နာရှင်ဒီအနေနဲ့အနီးအနားပြည်နယ်ရက်ွက်တွေမှာစီရင်ပေးထားတဲ့ဝင်ရွေးခံမဲ့အုပ်ချုပ်ရေးမှု3000နဲ့ကနေရွေးချယ်နိုင်မှာပါဒီအုပ်ချုပ်ရေးမှုတွေရွေးချယ်တဲ့ရွေးကောက်ပွဲဟာကျူဘာပြည်သူတွေတက်ရိုက်မေးပေးရွေးကောက်တင်မြှောက်နိုင်တဲ့တခုတည်းသောရွေးကောက်ပွဲဖြစ်ပါတယ်နောက်ပိုင်းမှာယာရုပိုချီရဲ့အစိုးရနေရာတွေအတွက်ပြည်သူတွေရွေးချယ်နိုင်မဲ့လမ်းစာလည်းဖြစ်ပါတယ်ရောဂက်ဆူကသူ့ရဲ့9နှစ်ကြာသမ္မတသက်တမ်းနှစ်ခါပြန်တာဝန်ယူပြီးရင် သမရရာလူကဆင်းပြီးမဲ့အကြောင်းပြောထားပြီးတော့ဖေဖော်ဝါရီလမှာကျင်းပမဲ့ပြည်နယ်နဲ့တနင်္ဂနွေဆိုင်ရာရွေးကောက်ပွဲမှာတော့ Rockets Tonya ကိုဆက်ခံမဲ့သမရကိုရွေးကြရမှာပါကျူဘာဒေါ်လာရေးကို Fidel Castro ဦးဆောင်ခဲ့တဲ့1959ခုနှစ်ကစပြီး Castro ညီကိုတွေကပဲအစိုးရကိုဦးဆောင်ခဲ့တာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ပြည်အောင်စု Las Vegas မြို့မှာတရင်းဝင်နေတုန်းကကျင်းပတဲ့2019ခုနှစ်မေဆက်ကြဝလာပြိုင်ပွဲအတွင်းမှာတောင်အာဖရိကနိုင်ငံကိုကိုစားပြုတဲ့အသက်22နှစ်အရွယ်ဒီမီလီချ်နယ်ပီတာစ်ကမေဆက်ကြဝလာသရဖူဆုခူသွားပါတယ်။ဒီသရဖူနဲ့တခြားစုတွေကိုရရှိမဲ့ကာလအတွင်းနယ်ပီတာစ်ကနယူးယောက်မြို့မှာရှိတဲ့အစ်မင်းဇင်းခံတိုက်ခန်းတစ်ခုမှာနေထိုင်ခွင့်ရမှာဖြစ်တယ်လို့တနစ်စာလာစာလဲရရှိသွားမှာဖြစ်ပါတယ်။သူဟာမကြသေးခင်တုန်းကစီးပွားရေးဆိုင်ရာစီမံခန့်ခွဲရေးပွဲရရှိထားသူလည်းဖြစ်ပါတယ်ရှင်။
သတင်းလာနေညဖက်နောက်ဆုံးသတင်းတွေကိုကိုအောင်အောင်နဲ့မအီတန်စင်တို့ကပြောပြသွားတာပါခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်သွားပါမယ်ချစ်ချင်းမြတာနဲ့ညီချမ်းချင်းဆိုတဲ့သတင်းစကားနဲ့အတူပိုယဟန်မင်းကြီး Francis Dick နဲ့မြန်မာနိုင်ငံကိုရောက်ရှိလာပါပြီရန်ကုန်လေးစိတ်ကနေပိုယဟန်မင်းကြီးတဲခိုတဲ့နေရာအထိရန်ကုန်မြို့လမ်းတစ်လျှောက်မှာအနေနဲ့ရရကရောက်နေကြတဲ့ကက်သလစ်ဘာသာဝင်အမျိုးများစောင့်ကြိုနှုတ်ဆက်ခဲ့ပါတယ်ပိုယဟန်မင်းကြီးရဲ့မြန်မာနိုင်ငံခီးစဉ်စတင်တဲ့ပထမနေ့ခီးစဉ်အကြောင်းကိုရန်ကုန်မြို့ကနေမှဆူမြမွန်ကဆက်ပြီးတင်ပြပါမယ်ရှင်
မြန်မာနိုင်ငံမှာကက်သလစ်သာသနာထွန်းကားတဲ့နှစ်ပေါင်း900အတွင်းပေါ်ယဟန်မင်းကြီးတပါးမြန်မာနိုင်ငံကိုပထမဆုံးလာရောက်တဲ့ခီးစဉ်အဖြစ်ပေါ်ယဟန်မင်းကြီး Francis မြန်မာနိုင်ငံကိုရောက်လာတာဖြစ်ပါတယ်။ကက်သလစ်ဘာသာဝင်တွေအတွက်အကြီးမြတ်ဆုံးဘာသာရေးခေါင်းဆောင်ကြီးလည်းဖြစ်ကမ္ဘာမှာလေးစားခံရတဲ့ခေါင်းဆောင်တစ်ယောက်လည်းဖြစ်တဲ့ပေါ်ယဟန်မင်းကြီး Francis မြန်မာနိုင်ငံကိုတကူးတကရောက်လာတဲ့အတွက်နိုင်ငံတော်ဝန်နေဆောင်ကပြည်သူတွေရန်ကုန်မြို့ကိုလာပြီးကြိုဆိုကြတာကိုတွေ့ရပါတယ်။ရန်ကုန်စံတော်ချိန်နေ့လယ်တနိုင်လောက်မှရောက်လာတဲ့ပေါ်ယဟန်မင်းကြီးကိုကျိုးစုံနိုင်ဖို့အတွက်ကက်သလစ်ဘာသာဝင်တွေဟာတနင်္လာနေ့အစောပိုင်းတည်းကစိတ်အားထက်သန်စွာနဲ့စောင့်နေခဲ့ကြတာပါရန်ကုန်လေစိတ်ကနေပိုယဟန်မင်းကြီးတဲခုမဲ့ရန်ကုန်ဂိုင်းချုပ်ဆရာတော်ကြီးလည်းဖြစ်ကာဒနယ်ရခိုင်အမတ်လည်းဖြစ်တဲ့ Charles Mambo ရဲ့တိမ်ပြူလန်းကနေအိမ်စီတွားရလမ်းတစ်လျှောက်နေရာ6နေရာမှာကက်သလစ်ဘာသာဝင်တွေစောင့်ကြိုနှုတ်ဆက်ကြပါတယ်ကက်သလစ်ဘာသာဝင်ခွန်းသိန်းလောက်သာရှိတဲ့မြန်မာနိုင်ငံစီကိုပိုယဟန်မင်းကြီးတပါးလာရောက်တဲ့အတွက်ဘာသာဝင်တွေအင်မတန်မှဝမ်းသာနေကြသလိုပိုယဟန်မင်းကြီးကိုတွေ့ရဖို့ပိုယဟန်မင်းကြီးရဲ့တရားတွေကိုကြားရဖို့ဆိုတဲ့မျှော်လင့်ချက်တွေနဲ့နေဆောင်ကနေရန်ကုန်မှာရောက်နေကြတာပါအ
ဓိကတော့ကျွန်တော်တို့ကချင်ပြည်နယ်မှာတော့ညီချင်းပေါ့နော်အဲ့တော့ပေါ့အဓိကဘယ်လိုပြောမလဲဒီစီချင်းမြတ်တာနဲ့ညီချင်းကြီးပေါ့နော်ဒါအကုန်လုံးကျွန်တော်တို့ကချင်ဒီမျိုးတွေတော်တော်များတယ်ဒီကြောက်ကောင်းကြီးခံစားချင်တာပေါ့နော်ဒါကိုအဓိကမျှော်လင့်တာပေါ့ဒီလိုလာရဲဆိုတာအဓိကဟိုကိုကလည်းဒီပိုယမင်းကြီးဆိုတာအဲတက်တက်မှာတစ်ခါပေါ့နော်ကျွန်တော်တို့ကုံအဲတုံတုံကျုံခဲအခွင့်အရေးပေါ့ဒီကောင်ပုံရံမီဂျီရဲ့မိသားတရားမှာပါဝင်ချင်တာပေါ့နော်ဒါဒီကောင်ကြီးမင်္ဂလာခံချင်တယ်ပြီးတော့ကျမတို့ရဲ့ဒီဖျားပြီးရင်ပေါ့အဲကျမတို့ဘာသာမှာဆိုတာပုံရံမီဂျီပေါ့နော်အဲ့လိုဆိုအဲ့ဆိုတော့ဘာပြောကျမတို့ဒါအတင်းတော်ရဲ့အကြီးကြီးလည်းဖြစ်တယ်ပေါ့နော်ကျမတို့ခရစ်ယာန်တွေကိုလို့ရဲ့ဟိုခရစ်ယာန်ဖောက်ကင်ဆန်လည်းမမောပေါ့နော်အဲ့လိုမျိုးဆိုတာကောင်ကြီးခံချင်တာပါအဓိက
ကချင်ပြည်နယ်ဟိုပင်မျိုးကလာသူဂရခွန်ကြီးဖြစ်ပါတယ်ဗမော်မျိုးကလာတဲ့ကိုလွင်မိုးဦးကလည်းမြန်မာနိုင်ငံကကက်သလစ်ဘာသာဝင်တွေရဲ့အင်အားကိုပြားခွင့်ရတဲ့အတွက်ဂုဏ်ယူရတယ်လို့ဆိုပါတယ်
။သူကကမ္ဘာအတိမပြုခံရတဲ့ဒီလူတယောက်ဖြစ်တဲ့တဲ့နော်။ကျွန်တော်တို့အနေနဲ့လည်းဒီမြန်မာနိုင်ငံမှာဆိုရင်အခုတက်တက်မှာတစ်ခါပဲလာရောက်တွေ့ဆုံရတဲ့အတွက်ကျွန်တော်တို့အနေနဲ့တအားတောင်ဂုဏ်ယူဝမ်းသာမိပါတယ်ဟုတ်ကဲ့။ကျွန်တော်တို့ပြောမယ်ဆိုရင်တော့အခုကနိုင်ငံကြီးလည်းမငြိမ်းမချမ်းဖြစ်နေတဲ့အချိန်မှာကျွန်တော်တို့အခုလိုလာရောက်ပြီးရဲ့နော်အားပေးရဲ့ကျွန်တော်တို့အခုလိုဒီကက်သလစ်ဘာသာဝင်တွေဒီလောက်ကြီးရှိရဲ့ဒီမှာပေါ့သူအတွက်တိုးထိန်နေရှိရဲ့ဆိုတော့ကျွန်တော်တို့ပြခေါ်ပြီးပြတဲ့အနေနဲ့ကျွန်တော်အနေနဲ့မြင်တယ်အဲကျွန်တော်ဒါအားကြီးဂုဏ်ယူမိပါတယ်ကျွန်တော်ဟုတ်ကဲ့
တခါမြကြီးနာမျိုးကနေလာခဲ့တဲ့ Sister Cece Teresa ကလည်းခရစ်တော်ရဲ့ကိုယ်စားလှယ်ရောက်လာတဲ့အတွက်ပျော်ရွှင်ရတယ်လို့ပြောပါတယ
်ဝမ်းသာတဲ့ဂုဏ်ယူတယ်ဘုရားကိုလည်းကျေးဇူးတင်တယ်နောက်မှတကယ်ကျမတို့ကက်သလစ်အသင်းတော်ရဲ့ရိုမန်ကက်သလစ်အသင်းတော်ရဲ့အဖေကြီးရောက်လာတယ်ဆိုတော့ဟိုစိတ်ထဲမှာရံပြော်ဖျားသခင်ကိုတွေ့တယ်လို့ပဲပေါ့နော်ခင်ခရစ်တော်ရဲ့ကိုယ်စီလည်းရောက်လာတယ်ဆိုတော့အပြော်တယ်ဒါကြောင့်မို့ညစ်စနာနဲ့တကူးတကလာခင်ချင်းဖြစ်ပါတယ
်ရန်ကုန်မြို့စမ်းကြောင်းမြို့နယ်မှာနေတဲ့ဒေါခင်ညိုညိုကတော့ပိုယဟန်မင်းကြီးရဲ့ခီးစဉ်ကနေပို့ပြီးတော့မြန်မာနိုင်ငံငြိမ်းချမ်းလာဖို့မျှော်လင့်နေပါတယ
်ဒီကတော့သူကငြိမ်းချမ်းတဲ့ချစ်ချင်းမြတ်တာတွေလာတဲ့အတွက်ကြောင့်မလို့အားလုံးရဲ့ဘာသာပေါင်းစုံသဟဆာတာဖြစ်ပြီးဒီပမာပြည်မှာတိုးတက်ပြီးတယောက်နဲ့တယောက်ချစ်ချင်းရင်းနေနိုင်ကြလိမ့်မယ်လို့ကျမတို့ပြောလင့်ပါတယ
်ရခိုင်ပြည်နယ်မြောက်ပိုင်းကနေအစ္စလာမ်ဘာသာဝင်သိမ်းတဲ့ချီဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်သွားခဲ့ကြပြီးလူသားချင်းစာနာကြဖြစ်ရကြီးတစ်ခုအဖြစ်နိုင်ငံတကာကဖော်ပြပြောဆိုနေချိန်မှာပိုယဟန်မင်းကြီး Francis မြန်မာနိုင်ငံကိုရောက်လာတာဖြစ်ပါတယ်ဒုက္ခရောက်နေသူတွေလူနည်းစုတွေလူမှုအတိုင်းအဝိုင်းကနေချင်းခံထားရသူတွေကိုပိုယဟန်မင်းကြီးစာနာတနာလေးရှိပြီးတော့သူတို့အရေးအတွက်ထုတ်ဖော်ပြောလို့ရှိပါတယ် Rohingya lo dhru gu dhru kho sure, jakhan bine miyao bainga Islam Baba winwe atwe, Sudan peja bu atwe le, Poyahan Minji taitonge buware. Peace and love. ရင်းချမ်းမှုနဲ့ချက်ချင်းပြတ်သားဆိုတဲ့သတင်းစကားနဲ့အတူမြန်မာနိုင်ငံကိုရောက်လာတဲ့ပိုယဟမင်းကြီး ပိုယဟမင်းကြီးရဲ့မြန်မာနိုင်ငံခီးစဉ်မှာအထူးကြဆုံးဖြစ်မှာကတော့နိုဗెంబာ29ရက်နေ့ကျရင်ရန်ကုန်ကြိုက်ကစံကွင်းမှာအများပြည်သူနဲ့အတူပိုယဟမင်းကြီးဥဆောင်ပြုလုပ်မဲ့ဝေပြူဆူတောင်းပွဲဖြစ်ပါတယ်။အဲ့ဒီပွဲကိုလူပေါင်း3000ကျော်လာရောက်မယ်လို့ CBCM ကမျှော်လင့်ထားပါတယ်။နိုဗెంబာ30ရက်နေ့မြန်မာနိုင်ငံကမပြောင်းခင်လဲစိတ်မယ်ရီစကတီဒရာမှာလူငယ်တွေနဲ့တွေ့ဆုံပြီးတော့ဆူတောင
Julan Singh Miri Piaja Madinani Toya Twisson no Sayama, Nimananga Mapada Yia Quecha Pine Sesamuri Longam Shibe, Lula Swako Quim Pitadalu, Tembro Dima, Alaru Lopipi, Taina Chinyan Jamale, Quecha Sesamum Shire Jambo Jumuji Mianlanga, Boye Hemenigo Piosu Kere, Lukagoye Uzicho Yonga Topia Mare, Boye Hemeni Mapi Kis and Drin, Tembro Gagoye Uzicho Netwisson Mogo, Nasong Yajama, Liatara Pipime, Akulu, Yango Mabe Soso Dipite Kisa, Pajangles, Rakaro Shinjin Lim the Yabaushi. Could set a boy Hamini a keys in the day not about Sapaume? Roman Catholic Korean, Tadana by Boy Hamini Francis, Mimanang and Ulaya Lepadepo, Korean, Bada Winigamka, Chado, Bada Winigava, Josu Lajavi, Mimanang and Yang Yang, Bim Bada, Sayana Patelu, Chichi Mu, Kanguri, Soundjin, Pinelli, Melu, Mioli Nivare, Dithering Uro, Mamika, Suzi, Dimia Tawari.
Digini Nuiman is a Koneyani Maro, Boy Hamini Francisha, Mimanang and Usati, Yoshi Lager, Chipari, Dikizin, and Dwin Tamara Utenjo. Nangano Diming and Bogo Donson Sujiun and Nibio Matija si Tresom Bushini Dru, Nuiman Sako Yenimaro, Yango Mu, Kabae Komiga, Nangano Tanga Nayaka, Puenile, Titan Tresom Toma Pipari, Dabi, Saint Mary Pia Jamale, Korean Kai Oxiaro Rine, Tresom Tobu Shibare, Dikis and Dumaro, Nemaning and Yenya Pisine, Badalo Bohemingiga, Gonjuri, Sound Jim Pin, I Melu, Kiri and Bada Winnie Becca, Miolini Dadru, a Chado Bada Winnie Gale. Dilo Layamu apo Jozo Muri Shinivare, Megan Siaro Ashin U Indraga, Boyaminji Francis Layao Dane Patalo Akulo Menta Torawa.
Boyaminji Imanangu La Kamare, Wanda Bawa, no? O Nema di Jubu Mezagari, Nina Yazi Mezagari, Jok Shina, Nemanayama Shide, Nemanangu Nangada Alongaro, Samya Wanda Jusu Yamala. อ่าดาอีติริยงโหหาမျိုးတွေကိုလည်းမြန်မာနိုင်ငံမှာရှောင်ရှားနေအောင်သူကျန်တော့ညံကောင်းတွေပြင်မဲ့လို့တော့ကျွန်ကြီးတာပဲလေအဲ့လိုပြင်ငံတွေတွေရလည်းပဲဒါဘာမြဝန်တာရှိဆိုတဲ့အဲ့ဆိုလို့ရှိရင်တော့လူလာချင်းကောင်းတော့လာချင်းဖြစ်မှာပေါ့ကောင်းတာတွေပဲသူပြောပြီးချက်ကောင်းတယ်လို့ပြောလို့မရဆိုလို့ရှိရင်တော့ကောင်းတဲ့ရလဒ်တွေထွက်လာမှာပေါ့ဗျာကောင်းတာတွေပြောပြီးတော့ဟိုတဏမန်ရင်စကားလို့ဟာမျို င်ခဲ့ပြီးတော့အကောင့်ထဲမှာပေါ်နိုင်လို့ဆိုရှင်လည်းပဲအကျိုးမြတ်ထက်မလာဘူးပေါ့ဒီလိုပဲမြင်လာကြတော့တာ
အစ္စလာမ်ဘာသာဝင်ဦးအေးလွင်ကတော့ပုံရံမင်းကြီးဖရန်စစ်လာရောက်တာကနိုင်ငံတကာဘက်ကရခိုင်အရေးနဲ့ပတ်သက်ပြီးအထင်အမြင်လွဲမှားနေမှုတွေအပေါ်ရောသားသွားနိုင်မယ့်အနေအထားရှိတယ်လို့တုံ့တက်ပါတယ
်။လူမမရဲ့ဂုဏ်သတိကိုမျိုးမိန်အောင်လို့ရုံညံ့သွားအောင်လို့အဓမ္မဝါဒီတွေကဘာသာရေးကိုအသုံးချပြီးတော့အမျိုးမျိုးခလောက်ဆန်နေကြတယ်ဗျာ။အစိုးရကိုလည်းအကြအသေးချင်အောင်လို့အင်တန်တီလွှဲရှာလွှဲတဲ့ဘာသာရေးနဲ့သူတို့ကအောက်တိုင်းကြကြပြီးလုပ်နေကြတဲ့ဒီလိုအချိန်မှာကမ္ဘာဘာသာရေးတစ်ခုရဲ့အကြီးကဲဘုရားကကြွားရောက်လာခြင်းဟာမြမအစားကိုပြန်ပေါ်ထုတ်ဖို့အတွက်အခွင့်အရေးတစ်ခုရတယ်လို့ကျွန်တော်အဲ့လိုပဲတွေးထင်ပြီးတော့အရင်ပဲဝင်တာလဲဝင်တာပါလေပီတိလက်ချက်ပါလေအပြောင်းလဲဆိုတော့ကာယကံရှင်ကလှုပ်ယူမှရမှာပေါ့လေအဲ့တော့လှုပ်ယူကြမဲ့ပုံကိုယ်ဒီကိုနှိုးဆောင်မှုစေဆောင်မှုတစ်ခုအနေနဲ့တော့ဘုရားမင်းရဲ့ဒီမေတ္တာတက်ပြီးဆူတောင်းနေနောက်ပြီးတော့သူ့ရဲ့မိကောင်းဆွေကောင်းအနေနဲ့အကြံကောင်းဉာဏ်ကောင်းကြီးပေးတာဒီကအကြောင်းလို့ရတဲ့တော့ဟိုစေဆောင်မှုတစ်ခုတိုက်တွန်းမှုတစ်ခုတော့ဖြစ်နေမယ်လို့ကျွန်တော်တော့ညွှန်လင်းထားပါ
အနန္တီပါတီဗဟိုအလုံးမှုဆောင်တအုပ်ဖြစ်တဲ့ဥညာဝင်းကတော့အခုလိုလာရောက်မှုကမြန်မာနိုင်ငံအတွက်ထူးခြားတဲ့ကောင်းမြတ်မှုတစ်ခုလို့သုံးသပ်ပါတယ
်။ဒီလိုလာတာတော့ကျေပွားပါတယ်။နောက်ကဘာပေါ်မှာခေရမာလာဝင်နေတယ်။အများကြီးရှိပါတယ်။အစင်လာကြည့်တဲ့ပါလာကြီး ဘာသာတစ်ခုပါအဲ့တော့အားသာကိုကျွန်တော် welcome လုပ်ပါတယ်ကျေးဇူးပါတယ
်ပုံရဟမင်းကြီး Francis ရဲ့အခုမြန်မာနိုင်ငံခီးစဉ်ကပုံရဟမင်းကြီးတပားရဲ့ပထမဆုံးမြန်မာနိုင်ငံခီးစဉ်လည်းဖြစ်ပါတယ်မြန်မာနိုင်ငံခီးစဉ်အပြီးမှာတော့ပုံရဟမင်းကြီးကဘင်္ဂလားဒေ့ရှ်နိုင်ငံကိုဆက်လက်သွားရအောင်မှာဖြစ်ပါတယ်ရခိုင်ရေးကြောင့်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံစလုံးအခက်ကြုံနေချိန်မှာပဲပုံရဟမင်းကြီးရဲ့အခုလိုခီးစဉ်ပေါ်ထွက်လာတာပဲဖြစ်ပါတယ်ရှင်
မိခတင်ပြသွားတာပါခုတော့သတင်းမီဒီယာလွှတ်လပ်ခွင့်ဆိုင်ရာသတင်းဖက်ဆက်ပါမယ်နှစ်ပြည်တော်ကလွှတ်တော်အဆောက်အုံကိုအဝေးထိန်ဒရုန်းယာဉ်နဲ့ရိုက်ကူးဖို့ပြင်ဆင်မှုနဲ့လေကြောင်းပြန်သမှုဆိုင်ရာအဲ့ဥတွေနဲ့ထောင်ချခံထားရတဲ့နိုင်ငံခြားသတင်းထောင်အုပ်ကိုဒီကနေ့တရားရုံးထုတ်ချိန်မှာတော့နှောက်ထက်တရားစွဲဆိုထားတဲ့အမှုတွေရုပ်သိမ်းမှုရှောက်လက်ချက်ကိုပယ်ချပြီးလဝကအဲ့ဥတွေနဲ့ထပ်မံတရားစွဲဆိုလိုက်တယ်လို့အမှုလိုက်ရှင်တွေကပြောပါတယ်အခုလိုသတင်းသမားတွေပေါ်ထောင်ဒဏ်ချပေးတာတော့နှောက်ထက်ဥပဒေပုံမှန်အမျိုးမျိုးတက်ပြီးတော့ထပ်မံတရားစွဲဆိုဖို့ပြင်ဆင်နေတဲ့အပေါ်သတင်းမီဒီယာလွှတ်လပ်ခွင့်နဲ့ပတ်သက်လို့ဒီမိုကရေစီအစိုးရရဲ့ပုံရိပ်တွေကိုထိခိုက်စေတယ်လို့သတင်းမီဒီယာလွှတ်လပ်ခွင့်လှုပ်ရှားသူတွေဘက်ကဝေဖန်လိုက်ပါတယ်မဆူမုံကစူးစီးတင်ပြပေးထားပါတယ်ရှင
်ဟုတ်ပါတယ်ပြီးခဲ့တဲ့အောက်တိုဘာလ28ရက်နေ့ကနေပြည်တော်ကောင်စီနယ်မြေတွေကလွှတ်တော်အဆောက်အုံကိုအဝေးထိန်ဒရုန်းနဲ့ရိုက်ကူးဖို့ပြင်ဆင်နေချိန်ဖမ်းဆီးခံလိုက်ရတဲ့တူရကီနိုင်ငံအခြေစိုက် TRT သတင်းဌာနရဲ့စင်ကာပူရုံးခွဲကမလေးရှားနိုင်ငံသူသတင်းတောက်အမျိုးသမီးစင်ကာပူနိုင်ငံသားအမျိုးသားသတင်းတောက်တို့အပြင်ဘာသာပြန်အဖြစ်လိုက်ပါသွားတဲ့မြန်မာနိုင်ငံသားသတင်းတောက်ကိုအောင်နိုင်စိုးနဲ့ရင်မောင်းတို့ကိုနေပြည်တော်စဘူတီတီမြို့နယ်တရားရုံးမှာရုံးထုတ်ပြီးတော့လေကြောင်းပြန်သတ်မှုဆိုင်ရာအဥပဒေနဲ့ထောင်နှံနှလားစီချမှတ်ပြီးဖြစ်ပါတယ်ဒီကနေ့နိုဝင်ဘာလ28ရက်နေ့မှာတော့သူတို့ကိုတရားစွဲဆိုထားစေအမှုတွေကိုနေပြည်တော်မှာရုံးထုတ်စစ်ဆေးချိန်မှာတော့ရာဇဝတ်ကျင့်ထုံးဥပဒေပုံမှန်431အရာတရားစွဲဆိုမှုကိုရုပ်သိမ်းဖို့ရှောင်လဲချက်ကိုတရားရုံးကပယ်ချလိုက်ပါတယ်ဒါအပြင်စဘူတီတီမြို့နယ်လာဝကဦးစီးမှုကနေလာဝကအဥပဒေ731နဲ့ထပ်မံပြီးတရားစွဲဆိုလိုက်တယ်လို့သတင်းသမားတွေဘက်ကအမှုကိုဥပဒေကြောင်းအရလိုက်ပါဆောင်ရွက်ပေးနေသူရှေ့နေဦးခမောင်ဇော်ကပြောပါတယ
်ဒီကနေ့ကတော့ကျွန်တော်တို့အဲ့ဒီ431 application ကိုပယ်လိုက်တယ်ပေါ့ဗျာရုံးကနော်ပြမှုတစ်ခုလည်းဟိုနှစ်ခါဆစ်ဆေးရမဟုတ်ဘူးပေါ့ဗျာပြမှုတစ်ခုကတစ်ခုက drone လွတ်တင်တာတစ်ခုက drone ကိုနည်းနည်းအကျွမ်းတာပေါ့ဗျာနော်အဲ့ဒါမတူဘူးပေါ့အဲ့လိုတို့ပြီးတော့ပယ်လိုက်တယ်ဒါကတော့ထူးထူးခြားခြားလက်တော့ခတ်တယ်လားအဲ့ဒီမှုကတော့ immigration app အဲ့ပုံမှာ731နဲ့တင်လာတယ် overseas ပေါ့အဲ့ visa တက်တန်းကျော်လို့နေဆိုင်နေရဲ့ဆိုတော့ဟုတ်ကဲ့နိုင်ငံရေးနှုတ်ကိုဆွဲတာဟုတ်ဗမာနိယောက်မပါဘူးဦးစီးမှုကနေပြီးတော့မှတရလိုလုတ်ပြီးတော့အဲဒီလူမှုကြီးကြရေးအဲ့ဥပဒေပုံမှန်731နဲ့ဆွဲတာဖြစ်တာကတော့တစ်နှစ်ဖြီခေါင်းတန်းဖြစ်စီငွေတန်းဖြစ်စီတစ်နှစ်ရလုံးဖြစ်စီစာမနေပဲ
အခုလာမဲ့ဒီဇင်ဘာလ4ရက်နေ့မှာလဲထပ်မံရုံးထုတ်စစ်ဆေးချိန်မှာတော့သူတို့ကိုတပ်ဆိုင်ရာကတရားစွဲဆိုထားတဲ့ပုံမှန်တွေနဲ့ပတ်သက်ပြီးဆက်လက်စစ်ဆေးမှာဖြစ်တယ်လို့ရှင်နေဦးခင်မောင်ဇော်ကပြောပါတယ
်ပုံမှန်ဒီနေ့ဖတ်ပြရရုံနဲ့ရှိတယ်တင်လေစာရှိတယ်ရှေ့ချင်းကြမှာဒီဥစ္စာကိုကျွန်တော်အခြေတုံးပဲပြောကြဆိုကျွန်တော်ကိုယ်တိုင်လည်းပါဝါမတင်နေအခု issue တွေကဒီကနေ့တကားကိုတက်ခတ်ပြီးတော့ကျွန်တော်တင်ခဲ့ပဲနှစ်ခုပဲအဲ့တော့အရှိချင်းကြမှာတဲ့မှာသူတို့တုံးမှုရင်ဆိုင်ရတာပေါ့ဗျာတမှုရောကြီးချလိုက်တယ်ပေါ့ဗျာ
သတင်းမီဒီယာလွတ်လပ်ခွင့်အပါအဝင်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နောက်ဒီမိုကရေစီစနစ်ဖော်ဆောင်မှုကြိုးပမ်းနေတဲ့ NNDP ပါတီဦးဆောင်တဲ့အရသာအစိုးရလက်ထက်မှာအခုလိုသတင်းသမားတွေပေါ်မှာဖမ်းဆီးထောင်ချမှုတွေနဲ့ဥပဒေပုံမှန်တွေအမျိုးမျိုးတက်ပြီးတော့ထပ်ပြီးတရားစွဲဆိုဖို့ပြင်ဆင်နေတဲ့အပေါ်ဒီမိုကရေစီအစိုးရရဲ့ပုံရိပ်ကိုထိခိုက်စေပါတယ်လို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အတွက်လှုပ်ရှားဆောင်ရွက်နေသူကဗျာဆရာမောင်ဆောင်ခါကဝေဖန်ပြောဆိုလိုက်ပါတယ
်ဒီပထမတက်မှုနဲ့စနာဒီလေရင်အဥ်ရင်းနဲ့ဒီပထမပြည့်တဲ့အကြပြီးလာနှစ်လချပြီးသွားပြီတကယ်ဒီလောက်ချိန်ရင်ဒီကြီးနေတဲ့နော်အညိုတကြီးနဲ့ဒီဟာအယူရွေရဲရှိရှိနဲ့ကိုထောင်ထဲကိုကြိုက်ထည့်ထားနိုင်အောင်ဆိုပြီးအဲ့လိုရှိရှိမြပုံမရည်နဲ့အကုန်ကောက်ဆွဲတက်ပြီးတော့ထောင်ထဲဆွဲထည့်ထားတာမျိုးဆိုတော့လုံးဝမဖြစ်တင်ဘူးပေါ့နော်ဟိုဒီလောက်ကြီးကြီးပေါ့နော်ဒီဥ်ရည်တစ်ခုပြီးတစ်ခုကိုနည်းဥ်ရည်ရောများများရွာနဲ့သူတို့ထောင်ထဲကိုကြိုက်ထည့်ထားဖို့ကြိုးစားတာမျိုးမတူဘူးရှုရကောင်းတဲ့စားပြီးအမလို့ဆောင်ပြင်းနေတယ်ကျွန်တော်တို့
ဒါအပြင်အခုလိုတက်ဆိုင်ရာကတရားစွဲဆိုမှုတွေအပြင်အခုနောက်ပိုင်းမှာတော့အကဲဆက်မခံတဲ့သတင်းချက်လက်ဖော်ပြမှုတွေနဲ့ပတ်သက်လို့သတင်းမီဒီယာသမားတွေအပေါ်မှာရွေကျက်ရှိရှိနဲ့ပြစ်မှတ်ထားတိုက်ခိုက်မှုတွေလည်းပိုများလာတယ်လို့မောင်ဆောင်ခါကပြောပါတယ
်မီဒီယာတွေကနည်းနည်းလေးလွဲကြတယ်အဲ့လူထောင်ထဲထည့်မယ်အဲ့လူတုံးသွားတာမသားတယ်မဟုတ်ဒီပြာဒီမက်အက်တာကိုပေးထားမှဆိုရင်လေဒီလူကအက်တာကိုတက်မဲ့ချက်မဲ့ဒီချင်းချောက်တာတွေထီရအဲဒါကျွန်တော်တို့ကတုံလာတယ်ပြည်လာမြင်လာတယ်ဗောဒါတကယ်ဝင်ကိုပဲဒီ online မှာတကယ် profile မှန်နေတယ်ကိုပြောနေတာတိကျွန်တော်ကတုံလာတယ်ဗောမိယာဒီပေါ်မှာဒီလိုပြိနေနေတဲ့ဟာဒီနဲ့ပတ်သက်ဘယ်သူကပဲလုပ်လို့ဟိုလက်ရှိ NN ဆူရပဲထောင်းခံမတူရပဲတောင်းယူရမယ်အဲ့တော့တတိယပြီးတော့မဆိုးရသေးခင်အချိန်မှာသူကဒါပေါ်မှာဒီဟာတွေကိုတာဝန်ယူပြီးတော့ဖြည့်ရှင်းတာမျိုးတွေနောက်ကဖြည့်လျှော့တာမျိုးတွေမဖြစ်နေလုပ်ပေးဖို့လိုရမှာနောက်ဆုံး
ဒီအန်အန်ယူရမ်နဲ့တက်မယ်ဒီအန်အန်ယူဥတော်နဲ့တောင်းကျစုကြည့်ရတဲ့နိုင်ငံပြည်လေးမျိုးကျွန်တော်ထင်နေပါတယ်။နေပြီးတော့လွတ်တော်ကိုဒရုန်းနဲ့ရိုက်ကူးဖို့ပြင်ဆင်တဲ့သတင်းသမားတွေကိုအတွင်းကုန်ထုတ်ကုန်ဥပဒေနဲ့တရားစွဲဆိုခဲ့တာဖြစ်ပြီးအမှုထင်ရှားပြီးအပြစ်ရှိတယ်ဆိုရင်တော့အနေအထားနဲ့တုံးနေတိကြခံရမှာဖြစ်ပြီးငွေရန်လည်းချမှတ်နိုင်ပါတယ်။နောက်လာဝကဥပဒေချိုး
ဒီမိုင်းဆိုင်ရာအရှုပ်တော်ပုံတွေအကြီးအကျယ်ပေါ်ထွက်လာနေပြီးအာနာရှိတဲ့သူတွေကလိမ်မိုင်းဆိုင်ရာအရနောက်ဆက်စောကခံရတဲ့အမျိုးသမီးရေးတွက်လဲတိုးလာနေပါတယ်အမျိုးသားတွေကလည်းသူတို့လည်းတစ်ခါတည်းမှအဲ့ဒီလိုနောက်ဆက်ခံရရရှိတယ်လို့ဆိုပါတယ်အခုလက်ရှိအမေရိကန်သမ္မတဒေါ်နယ်ထရမ့်အပါအဝင်တချို့အမေရိကန်သမ္မတတွေကလည်းအဲ့ဒီလိုဆွဆွဲခံရရရှိခဲ့တဲ့အကြောင်းပြီးအိုအေးသတင်း
ချပိုင်မှာပါအောင်မြင်တဲ့သူတူဖြစ်ခဲ့ပါတယ်။ဒါဖြင့်သူကမိမလိုက်စားသူတူဖြစ်ပြီးညီဆွန်းခဲ့တဲ့အမျိုးသမီးတွေလည်းအများပြားရှိတယ်လို့အထုပ်ပတ်တီရေးသူတွေကပြောပါတယ်။ဒါပေမဲ့ဒီလိုဖြစ်တဲ့သူတွေထဲမှာသူကပထမဆုံးသမရတော်မဟုတ်ပါဘူး။သမိုင်းပညာရှင်တွေကတော့ Thomas Jefferson ဟာသူ့ရဲ့ကျွန်တယောက်ဖြစ်တဲ့ Sally Hemings နဲ့သားသမီးတွေရခဲ့တယ်လို့မှတ်ယူထားပါတယ်။သမရတွေနဲ့ပတ်သက်တဲ့သမိုင်းပညာရှင် Richard Reeve ကတော့တချို့နိုင်ငံရေးသမားတွေဟာသူတို့ရဲ့အိမ်တော်ပြုစဉ်ကပေးထားတဲ့ဂရီကဝတ်တွေကိုမတည်တာဟာအံ့ဩစရာမဟုတ်ဘူးလို့ပြောပါတယ
်။ What is politics if it's not seduction?
ဘုဘဘောင်ဆွေးတော်နာမဟုတ်ဘူးဆိုရင်နိုင်ငံကြီးဆိုတာပါလေသူတို့အားလုံးဒါလုပ်ကြပါလေ
သမရဂျွန် F ကန်နဒီဟာလည်းသူသမရမဖြစ်ခင်ကရောဖြစ်ပြီးမှပါမိမတွေအတော်များများနဲ့ရှုပ်ခဲ့တယ်ဆိုတာနာမည်ကြီးသူတစ်ယောက်ဖြစ်ပါတယ်ဒါပေမဲ့အဲ့ဒီအချိန်တုန်းကတော့အမေရိကန်အတော်များများမသိခဲ့ကြပါဘူးအရွယ်ရောက်ပြီးသားလူတွေကြားမှာနှစ်ဦးနှစ်ဖက်သဘောတူလို့ဖြစ်ကြတာဟာဥပဒေနဲ့ဆန့်ကျင်တာမဟုတ်ဘူးလို့ Southern California တက္ကသိုလ်ကဥပဒေပညာရှင် Ariel Gross ကပြောပါတယ
် We also want to be able to distinguish betweenpeople who are
အသက်ဆုံးရွယ်မင်းကလေးတွေကိုလိမ်ပိုင်းဆိုင်ရာအရာစော်ကားနှုတ်ဆက်တာတွေလုပ်နေတဲ့သူတွေနဲ့ရာဇဝတ်မှုမမြောက်တဲ့အဖြစ်အပျက်တွေဒါမှမဟုတ်တရားရုံးမှာအေးအေးယူနိုင်လောက်တဲ့လိမ်ပိုင်းဆိုင်ရာအရာနှုတ်ဆက်စော်ကားမှုတွေကိုကျမတို့အနေနဲ့ခွဲခြားတတ်ချင်ပါတယ
်ဘီလ်ကလင်တန်ကိုသမ္မတအဖြစ်မရွေးချယ်ခင်ကလိမ်ပိုင်းဆိုင်ရာနှုတ်ဆက်မှုတွေရှိရဲဆိုတဲ့ဆွဆွဲချက်တွေလည်းထွက်ပေါ်ခဲ့ပါတယ်ဒါပေမဲ့သမ္မတဖြစ်နေစဉ်အတွင်သူဟာအမျိုးသမီးတစ်ဦးနဲ့နှစ်ဦးသဘောတူလိမ်ဆက်ဆံမှုပြုခဲ့တယ်လို့နောက်ပိုင်းမှာလိမ်ပြီးတော့ကြမ်းကြင်ထွက်ဆိုခဲ့ပါတယ်သူတို့တရားစွဲခဲ့ပေမဲ့ပြစ်ဒဏ်မချဘဲတရားစီလွတ်ပေးခဲ့တာဖြစ်ပါတယ်။အဲ့ဒီအချိန်တုန်းကအင်တာနက်တွေစပေါ်ကစားအချိန်လေးဖြစ်တာကြောင့်ပါတယ်လို့ Richard Reeve ကပြောပါတယ
်။ There's no doubt that Clinton got lucky. Again, if the web were around, he probably wouldn't have
survived. Mr. Clinton ကကောင်းပါတယ်ဆိုတာကတော့ပြောစရာမလိုပါဘူး။တကယ်လို့သာအဲ့ဒီအချိန်ကအင်တာနက်သာထူထင်ကျကျပေါ်နေပြီဆိုရင်သူ့အနေနဲ့သမ္မတအဖြစ်နဲ့ဆက်ပြီးရှိနေနိုင်မှာမဟုတ်ပါဘူ
း။အနာဂတ်မှာသမ္မတဖြစ်လာတဲ့Donald Trump ဟာလည်း2005ခုနှစ်တုန်းကမိမရည်နဲ့ပတ်သက်ပြီးတော့သူလှုပ်ချင်တယ်လို့လှုပ်လို့ရတယ်ဆိုပြီးကြွားလုံးထုတ်ပြောထားတာကိုအတန်ဖမ်းမိထားခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီး Ariel Gross ပြောတာကတော့
When you're star, they let you do it. You can do anything.
That case is remarkable in that if he did the things that he bragged about.
အဲ့ဒီခွေထဲမှာသူလှုပ်တာနဲ့ပတ်သက်ပြီးတော့ပြောထားတာတွေကအံ့ဩစရာကောင်းလောက်အောင်ပါပဲ။အမျိုးသမီးတွေရဲ့မတော်ရာနေရာတွေကိုကင်တာဟာလိမ်ပိုင်းဆိုင်ရာစော်ကားနှောက်ယှက်မှုရာဇဝတ်မှုမြောက်နိုင်ပါတယ်။ကျမတို့ရဲ့တက်တွေကတော့သူပြောထားတာတွေပါပဲ
။သမိုင်းပညာရှင် Reeve ကတော့တမားတွေအပါအဝင်အမျိုးသားတွေဟာကြွားပြီးပြောတတ်ကြတယ်လို့ဆိုပါတယ်။ဒါပြင်အမျိုးသမီးတွေနဲ့အမျိုးသားတွေဟာသူတို့ကြားမှာဖြစ်ခဲ့တာတွေနဲ့ပတ်သက်ပြီးတော့အမြင်သဘောထားမတူတာတွေလည်းရှိနိုင်ပြီးပြိုင်ဘက်တွေနဲ့အတိုက်ခံတွေကိုမမမမလူအများရှိမှထုတ်ဖော်ပြောဆိုခွင့်ပေးထားပါတယ်။နောက်ကမှဖြစ်ခဲ့တဲ့ဒီလိုဆွဆွဲချက်တွေနဲ့ပတ်သက်ပြီးတမားတွေအပါအဝင်အနာရှိတဲ့သူတွေဘက်ကတာဝန်ယူဖြေရှင်းလာကြတယ်ဆိုတဲ့အထောက်အထားတွေမရှိပေမဲ့လည်းလိမ်ပိုင်းဆိုင်ရာစော်ကားနှောက်ယှက်ခံရသူတွေရဲ့အတန်တွေကတော့ပိုပြီးတော့ကြဲကြဲလောင်လောင်ထွက်ပေါ်လာနေတယ်လို့ပညာရှင်တွေကပြောပါတယ်ခင်ဗျာ
ကိုရရင်နိုင်ပါရှင် PO မြန်မာပိုင်းကထုတ်လွှင့်ချက်တွေကိုဒီမိုကရက်တစ်မြန်မာအသံ TVB ကနေလည်းဖန်ယူကြည့်ရှုနိုင်ပါတယ် TVB ရုပ်သံဆက်လောင်းကနေနေ့စဉ်ည10:00နာရီနဲ့မနက်9:00နာရီအစီအစဉ်တွေမှာဖြစ်ပါတယ်ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ကနေပြီးပြသတဲ့မိနစ်30စာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်သတင်းဆောင်မတွေတွေ့ဆုံမြင်မြန်ခံတွေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံကနေကြည့်ရှုနိုင်ကြပါတယ်ရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေညကင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကို လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသောတရှိများရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ FOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်နိုဝင်ဘာလ29ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 30နဲ့51တို့ကနေည10နာရီထိတိုက်ရိုက်ထုတ်လွှင့်နေပါတယ်ဒီကနေ့ညဖက်ဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးနဲ့တက်တန်ရောင်သတင်းလောအစီအစဉ်ဖြင့်ဘလော့ဂါတွေပြောသမျှကဏ္ဍတွေကိုလည်းနှာစင်ကြရမှာပါဒါအပြင်နောက်ထပ်တင်ဆက်ပေးမယ့်သူယုံကြည်ရအစီအစဉ်မှာကြားဖို့ရှိတာကတော့
နိုင်ငံတနိုင်ငံနဲ့တနိုင်ငံချမရေးစင်တန်းကိုနိုင်စင်တဲ့အခါမိခင်တင်လုံး၅နှစ်ယောက်ကလေးတင်လုံးဆိုတဲ့ပြည်တယ်နဲ့တိုင်းကြပါတယ်အမေရိကန်လိုဖွံ့ဖြိုးတိုးတက်ပြီးနိုင်ငံနေမှာတော့မိခင်တင်လုံးကလေးတင်လုံးဟာမရှိလောက်နေပါ
မိခင်နဲ့ကလေးကျမရဲ့အထူးပြုဘာသာရပ်ယူခဲ့သူတောက်တာရင်ရင်ထုံးွေကတူယုံကြည်ရကိုနောက်ပိုင်းမှာအပြည့်အစုံပြောပြသွားဖို့ရှိပါတယ်။အခုအရင်ဆုံးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးပါမယ်။လက်ရှိ NRD အစိုးရလက်ထက်အတွင်းလုပ်ငန်းရှင်တွေကစီးပွားရေးလှုပ်လို့မကောင်းဘူး။စားသုံးသူတွေကလည်းကုန်စည်နှုန်းတွေကြီးမြင့်နေတယ်ဆိုတဲ့ပြောဆိုမှုတွေအခုနောက်ပိုင်းမှာပိုထွက်လာနေတာကြောင့်အစိုးရရဲ့စီးပွားရေး policy တွေကဘာတွေလဲဘလို့လိုအပ်ချက်တွေရှိနေတယ်လဲဆိုတာကိုသိရှိနိုင်အောင်စားရေးဆရာတောက်သားတင်မောင်တန်းကိုဆက်သွယ်မေးမြန်းပြီးအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာအပိုင်းတစ်အဖြစ်နဲ့ကိုစောဝင်းလိုင်ကတင်ပြပေးထားပါတယ်ရှင်
ကာဒီကင်ကမြန်မာ insider စီးပွားရေးဂျာနယ်ကပြုလုပ်ခဲ့တဲ့စစ်တမ်းတစ်ခုမှာလက်ရှိ NLD အစိုးရရဲ့စီးပွားရေးစီမံမှုကောင်းတယ်လို့ဖြေဆိုသူ12ရာခိုင်နှုန်းသာရှိခဲ့ကြောင်းဖော်ပြထားပါတယ်။ဒါပေမဲ့ပြီးခဲ့တဲ့အစိုးရလက်ထက်ကစီးပွားရေးစီမံခန့်ခွဲမှုဟာကောင်းတယ်လို့ဖြေဆိုသူ46ရာခိုင်နှုန်းရှိခဲ့ပြီးမကောင်းဘူးလို့ဖြေဆိုသူကတော့19ရာခိုင်နှုန်းရှိတယ်လို့ဆိုပါတယ်။စစ်တမ်းကောက်ယူတဲ့နေရာမှာဘလို့လူတွေကိုမေးခဲ့တယ်ဆိုတာနဲ့ပတ်သက်လို့ကိုစားပြုမှုပြဿနာရှိနိုင်ပေမဲ့လက်ရှိလူမှုအကြမ်းမှာထွက်ပေါ်နေတဲ့အတန်တွေနဲ့ကြီးမားတဲ့ကွာဟမှုမရှိဘူးဆိုတာကိုတွေ့ရပါတယ်။ဒါကြောင့် NLD အစိုးရရဲ့စီးပွားရေး policy တွေကဘာလဲဆိုတာတွေကိုသိရအောင်အစိုးရစီးပွားရေး policy တွေချမှတ်ဆောင်ရွက်နေသူတွေနဲ့နှိစပ်မှုရှိတဲ့စာရေးဆရာဒေါက်တာတင်မောင်တန်းကိုမေးကြည့်ခဲ့ပါလေ
။ပထမတစ်ချက်ကတော့စီးပွားရေးတိုးတက်တယ်ဆိုတာကလူလူကိုင်လို့ကောင်းတယ်ပေါ့နော်။လူလူကိုင်လို့ကောင်းတဲ့အချက်ကငွေကြေးလက်ပတ်မှုနဲ့တစုံတရာတော့ပတ်သက်နေတယ်လို့ထင်တယ်။အခုအစိုးရရဲ့စီးပွားရေးချန်ပေးပေါ့နော်။အဲဆရာပမခရှောင်းတန်နော်ရဲ့ပြောကြားချက်အရာဆိုလို့ရှိရင်ဒီကျွန်တော်တို့ပြီးခဲ့တဲ့အစိုးရအဲတာဝန်ပြီးဆုံးကနေမှာငွေကြေးတွေထုတ်ခဲ့တယ်အဲ့ဒီငွေကြေးတွေက300ခန့်နှုန်းလောက်များသွားတယ်လို့သူရဲ့ပြည်ပြချက်တခုမှပြောတယ်အဲ့ဒီအခြေခံကပြောမယ်ဆိုလို့ရှိရင်တော့ငွေလက်ပတ်မှုကိုငွေတွေကိုဒီဈေးကွက်ထဲကိုထည့်လိုက်တဲ့အတွက်ကြောင့်မလို့လူတွေလက်ထက်မှငွေတွေရောက်ပြီးအယောင်းဝယ်တွေပို့သွက်လာတယ်ပေါ့နော်ဆိုတော့ဒီအကြောင်းချက်အချက်ကိုပြောလို့ရတယ်ဒါပေမဲ့တစ်ဖက်မှာကြတော့လေဒီလိုငွေတွေကိုထည့်လိုက်တာရဲ့အန္တရာယ်တစ်ခုရှိတယ်။အဲ့ဒါဘာလဲဆိုရင်ငွေဖောင်းပွားမှု56မှာငွေဖောင်းပွားမှုက16ရာခိုင်နှုန်းအထိတက်သွားတယ်။တက်သွားတဲ့အတွက်ကြောင့်ပြဿနာကအကျိုးဆက်ကဘာရှိလဲဆိုလို့ရှိရင်ငွေဖောင်းပွားသွားတယ်ဆိုလို့ရှိရင်ဒီဘူးအားဖြင့်ဆိုလို့ရှိရင်ငွေဖောင်းပွားမှုကများနေတယ်ဆိုလို့ရှိရင်ဘယ်သူမှဘာမှမဆုကျင်ဘူး။ဘာမှမဆုကျင်တဲ့အတွက်ကြောင့်မို့ဗန်တွေကနေပြန်လဲချိဖို့ဆိုတာပြန်ပြီးခက်တယ်။အဲ့တော့ဥမာအားဖြင့်ဗန်ရဲ့ချင်းငွေအတိုးနှုန်းက73ရာခိုင်နှုန်းရှိတယ်ငွေဖောင်းပွားမှုက16ရာခိုင်နှုန်းရှိတယ်ဆိုလို့ရှိရင်ဗန်မှာငွေစုတဲ့လူက10ရာခိုင်နှုန်းပဲရမယ်ဆိုလို့ရှိရင်စုတဲ့လူကအလိုလိုနေရင်ရှုံးနေတယ
်ချင်းငွေအတိုးနှုန်းများနေခြင်းဟာနိုင်ငံတကာမှာဝင်ရောက်ရှင်ပြိုင်တဲ့အခါမြန်မာစီးပွားရေးလုပ်ငန်းရှင်တွေအတွက်တပန်းရှုံးစေတယ်လို့ဆရာတမောင်တန်းကဆက်ပြောပါတယ်
ချင်းငွေတိုးလုံးများနေတာကဘာပြဿနာရှိလဲဆိုမဟာဗျူဟာအရကမ္ဘာဈေးကွက်ထဲကိုဝင်မယ်ဆိုလို့ရှိရင်ဒါပြဿနာကြီးတယ်ရှိတယ်။ဘာကြောင့်လဲဆိုတော့အာဆီယံအနေနဲ့ဈေးကွက်ဖွင့်လိုက်တယ်သူကဈေးကွက်ဖွင့်လိုက်လို့ရှိရင်တခြားနိုင်ငံတွေကကုမ္ပဏီတွေကဝင်လာမယ်။သူတို့ကသူတို့နိုင်ငံတိုးလုံးတွေရမယ်။ဥပမာအဖြစ်မထိုင်းဆိုတော့ဆိုရင်9ရာခိုင်နှုန်းပတ်ဝန်းကျင်နဲ့တိုးလုံးရတဲ့အချိန်မှာဘာလုပ်ငန်းရှင်တွေက13ရာခိုင်နှုန်းနဲ့လုပ်ရမယ်ဆိုလို့ရှိရင်မကိုက်ဘူး။ဘလုံးမှမပြိုင်ဆိုင်နိုင်ဘူး။ဒါကြောင့်မို့အခြေခံအားဖြင့်မက်ခရိုစီးပွားရေးအခြေခံလို့အဲ့ဒါကိုပြောတယ်။အ Ari macro siwa ichigam biante bo lola de. Era yishi dwe lwa de. Jiro ni nero ngwiri gu ziko te telai de dwe jau mu lo. Lure le tema ngwiri niya la me, ya la me, twa la me, pi la me lo, pio lo ya vi me lo. Yishi dwe jau lo, jima siwa yi lunga shene jengsai nangu toka yadana kide shi la de. So lo di da bo ya, te la de ene li su ya ka. Ngwiri gu bian ting like de dwe jau mu lo. Diko rama shi de ngwiri. เนี่ยตัวเลยถ้าจำมูงวยดีกงลงอ่ะยังเวรงวยเจ็ดตัวเลยบ้านนั้นสิว่าเลยบารีเลยใช่ไหมถ้าจำมูเลยบ้านมูเชี่ยวตัวเลยรู้เดียวรู้ยาเลยงวยเจ็ดพังพังมูเนี่ยสั้นๆนี่แหละจังยาเลยก็บารีพี่บ้ามเลยแล้วงวยพังพังมูอ่ะดูที่สั้นๆนี่ละบารีสุดอ่ะตัวนู้นบ่เนาะแล้วคนเราเดี๋ยวรู้งวยพังพังมูอ่ะสั้นๆยังไงนู้นเราชิดเดอตัวจำมูรู้ประมาณยี่มานึงไงสิว่าเยอะเลย เป็นบ้าตัวนึงยาเท่าตัวนึงตัวลูกเสียงต้องเจ็ดตัวบ่เนาะแล้วตัวเสียงชอบจะไก่นู้นเนี่ยมีอะไรบ่แล้วสุยาก็สัตว์ตัวใหญ่ไก่นู้นเนี่ยชี้เด็ดแต่ส่วนตลาดสุรุ่ยเสียงจะเสียกันนู้นเราจ้างเนี่ยแล้วเป็นบ้ามาว่าที่ยี่ปองก็อามาขันในเราเดมช่วยมาเจ้าในเนี่ยพิซซี่มาเข้าไปเนี่ยชี้ยาชี้ยาละบ่เนาะชี้ยาได้คำว่าเนี่ยจะควรเนี่ยจะยินดีลูกเสียงเนี่ยจะควรต้องเจ็บบ่ที่จ้าเรามาเปลี่ยนไปจำมือตัวลูกอยู่เรื
ဒီလိုဆိုတော့ပြောကြအောင်ပြင်ပမှာရှိနေတဲ့အတိုးနှုံးကလည်းအစိုးရယူတဲ့အတိုးနှုံးနဲ့ကြီးလိုက်မယ်ဆိုလို့ရှိရင်ကျိုးချောင်းရုပ်တိလျော်နေတယ်လို့ပြောလို့ရတယ်။ဒါဖြင့်အဲ့ဒီအတိုးနှုံးနဲ့လည်နေတဲ့အတွက်ကြောင့်မို့လို့လူတွေက၃ချက်2နဲ့တွက်ပြီးတော့စဉ်းစားပြီးစီးပွားရေးတွေလုပ်ကြတယ်။လုပ်ကြတဲ့အတွက်ကြောင့်၃၆ချက်ခိုင်နှုံးဆိုတာကပုံမှန်စီးပွားရေးဘာလို့ခေါ်မှာစီးပွား
ကျွန်တော်စငါးရာခိုင်နှုန်းလောက်ကပုံမှန်အနေနဲ့ပဲအမြတ်ကအဲ့လောက်ရှိတယ်အဲ့ဒီလိုကြီးထွားနေတဲ့အတိုးနှုန်းတွေရော့ကျသွားအောင်အန်ဒီအစိုးရဘက်ကဘာတွေလှုပ်ဆောင်နေပါလဲအဲ့တော့အခုကတုံးချက်တုံးနှုန်းပေါ်မှာလှုပ်နေတဲ့စီးပွားရေးစနစ်ကြီးတစ်ခုလုံးကိုတနည်းပြောလို့ရှိရင်အန်ဒီကဘရိတ်လုပ်လိုက်တယ်လို့ပြောလို့ရတယ်ဒါပေမဲ့တစ်ဖက်မှာကျတော့လည်းအဲ့ဒီလိုပြောတဲ့အတွက်က
အဲ့ဒီအနေတော့အာဆီယံနိုင်ငံတွေမှာရှိတဲ့အထူးဆုံးနဲ့ရှင်းနိုင်အောင်လို့တွေ့အစိုးရကသွားနေတဲ့လူယူဆရတယ်အဲ့ဒါဒီကာလာဒီတူတက်တန်တွင်အပြင်သူ့ဟာတွင်ပေါ့နော်ရေဘူးအဖြစ်ဆိုရင်မီဒီယံတမ်ဖိုင်နန်ရှယ်ကာလာလာဘာသာရေးဒီမှာကြေးရဆိုလို့ရှိရင်သူကခုနှစ်ရာခိုင်နှုန်းလောက်ထိချဖို့အတွက်သူကယူရတယ်ဒါကြောင့်မို့လို့အဲ့ဒီရွေချက်အတိုင်းသွားနေတာဖြစ်တယ်ပေါ့ဖြစ်တယ်လ
ောင်းလဲဆရာတမောင်တန်းကဆက်ပြောပါတယ
်ချက်သွားတယ်ဆိုတဲ့အခါကျတော့မေးစရာရှိလာတယ်စီးပွားရေးကလုံးမဖြစ်ဘူးဆိုတော့အရင်တုန်းကသုံးချက်တိုးနဲ့စဉ်းစားတာရအလုံးမဖြစ်တာကိုပြောတာလားဒါမှမဟုတ်ရင်အရှုံးတွေကိုပေါ်နေတာလားဒါမှမဟုတ်အမျက်နှဲသွားတာလားအမျက်နှဲသွားတာဆိုရင်ဆရာခိုင်နှုတ်ပတ်ဝန်းကျင်တော့ပဲမြတ်တော့တယ်ဆိုလို့ရှိရင်ဒါကဒီဘူးရအဖြစ်တော့ပုံမှန်စီးပွားရေးတွေကိုပြန်ပွားဖို့အတွက်လက္ခဏာတစ်ခုလို့ပြောလို့ရတယ်။ဒါမှမဟုတ်ရင်စီးပွားရေးသမားတွေကလှုပ်ခင်းကြင်ရင်လုံးဝကိုအရှုံးကိုပြသွားတယ်ဆိုလို့ရှိရင်တော့ဒါအတမျိုးဖြစ်သွားတယ်။အဲ့တော့စီးပွားရေးသမားတွေကလှုပ်လို့ကြင်လို့မရဘူးဆိုတော့ဘာလို့ပြောတာလဲဆိုတာကိုပထမဆုံးစဉ်းစားရမယ်ထင်တယ်။ဒါကြောင့်ဒီကိစ္စကတူတူနဲ့တော့ပြောလို့မရဘူး။နော်နောက်ပြီးတော့ခဏတစ်ချုံနဲ့လည်းပြောလို့ရဖို့ခက်တယ်လို့ထင်တယ
်။ရှင်းတဲ့ဘက်မှာအပိုင်းနှစ်ကိုဆက်လက်တင်ပြပေးသွားပါမယ်ခင်ဗျာ။
ကိုယ်စားဝင်လိုက်စီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍဖြစ်ပါတယ်။ဒီစီစဉ်ကအပတ်စဉ်တနင်္လာနေ့ညပိုင်းနဲ့အင်္ဂါနေ့မနက်ခင်းစီစဉ်တိုင်းမှာပုံမှန်ထုတ်လွှင့်ပေးနေပါတယ်။ခုတော့မနက်ဖြန်အင်္ဂါနေ့ည9:00နာရီတိုင်းဒေလိုင်းစီစဉ်မှာဖအကြောင်းတွေဆွေးနွေးမလဲဆိုတာနားဆင်ကြည့်အောင်ပါရှင
်။ဆောရှင်ဆက်ကတိဘာသာဝင်တွေရဲ့ရေးသားကြည်ညိုအေးမြတ်ထားသည့်ပုံရံမင်းကြီးမြန်မာနိုင်ငံကိုရောက်ရှိနေပါပြီ။ပေါ်ရမင်းကြီးတူဦးအနေနဲ့မြန်မာနိုင်ငံကိုကြွားရောက်လာတာဒါပထမဆုံးအကြိမ်သမိုင်းဝင်ဖြစ်ရလို့ဆိုနိုင်ပါတယ်။ဒီမိုကရေစီအသွင်ကူးပြောင်းနေတဲ့ရတ္တာအစုအယနဲ့ဗာတီကန်ကြားဆက်ဆံရေးနှွေးထွေးမှုပြရောက်ဖြစ်တယ်လို့ပဲမြန်မာနိုင်ငံတွင်ဘာသာပေါင်းစုံချစ်ကြည်ရေးညီညာရေးတွေအတွက်ထိရောက်တဲ့သတင်းစကားဖြစ်မယ်လို့လည်းယူဆမှုတွေကရှိပါတယ်။သရရှင်တွေရဲ့အမြင်ယူဆကိုလည်းသိလို့ပါတယ်။ဒါကြောင့်မို့လို့ဒါမဲ့အင်ကာနီညဒဲအလီလိုက်အစီအစဉ်မှာတော့
ပိုယမ်းမင်းကြီးရဲ့ခီးစဉ်ဟာမြန်မာနိုင်ငံရဲ့ညီညာရေးနဲ့ဘာသာပေါင်းစုံချစ်ခင်တင်မြှောက်မှုဖြစ်ဖို့ဘလောက်ထိအထောက်ပံ့ဖြစ်စေမလဲဆိုတာကိုဆွေးနွေးကြပါမယ်။ပအဝင်ဆွေးနွေးမိများလို့လည်းတော်ရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပြပို့ထားမယ်ဆိုရင်ဒဲရဲ့ဒီလိုက်စီစဉ်လွှင့်ထုတ်တဲ့ချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ယူဆမိကုန်းတွေကိုစာလဲဖြစ်စီအတန်ဖိုင်လဲဖြစ်စီကြိုတင်ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-994ဖြစ်ပါတယ်။email လိစာကတော့ burmese@viewnews.com ဖြစ်ပါတယ်။ပအောင်ဆွနေမိမန်းကြမယ်တော်ရှင်လည်းကိုကျေးဇူးပါတယ်ခင
်ဗျ။ VOA American အသံရဲ့တရိုက်လေးလိုင်းဆွနေခန့်အစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ချိန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။မနေ့ပြန်အင်္ဂါနေ့ည9နာရီတရိုက်လေးလိုင်းအစီအစဉ်မှာပအဝင်ဆွနေကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။ကိုရောတရင်ပတ်စင်ကဏ္ဍတစ်ခုဖြစ်တဲ့ blogger ပြောသည်များအစီအစဉ်ရဲ့အလဲပါ social media တွေပေါ်မှာသတင်းတုသတင်းမားတွေဖြန့်နာကိုတိုက်ဖြတ်ဖို့ဤပညာကုမ္ပဏီတွေနဲ့သတင်းမီဒီယာဌာနတွေပူးပေါင်းပြီးတော့ trust project ဆိုတဲ့စီမံကိန်းတစ်ခုကိုစပြီးတော့အကောင့်ထဲပေါ်နေကြပါပြီ။ဒီအကြောင်းဒီသတင်းပတ် blogger ပြောသည်များအစီအစဉ်မှာကိုကျော်ကျော်သိန်းက marketing view တွေနဲ့အတူတင်ပြထားပါရရှင်။
လက်ကင်တူတွေပြီးခဲ့တဲ့အစီအစဉ်မှာကျွန်တော်တို့ပြောခဲ့ကြတဲ့ social media ပေါ်မှာသတင်းမတွေဖြန့်တာနိုင်ငံရေးတရားခွင်နဲ့ social media မှာသတင်းတွေဖြန့်တာကိုကာကွယ်ဖို့သတင်းမီဒီယာအဖွဲ့အစည်းအတော်များများပေါင်းပြီးစလုပ်နေကြပြီနော
်ဟုတ်တယ်ရှင်ကျမလည်းအဲ့ဒီသတင်းကိုတွေ့လိုက်တယ်နာမည်ကျော်ဆုရဆာနေစင်းဆရာမဆယ်လီလာမန်ဦးဆောင်ပြီးသတင်းမီဒီယာကုမ္ပဏီပေါင်း85ခုနဲ့ Google Facebook ဘင်းနဲ့ Twitter တို့လို social media ကုမ္ပဏီတွေပေါင်းပြီး trust project ဆိုတာကိုလုပ်နေကြတာလေ
ဒီလုပ်ငန်းကိုအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်စန်တာကလာရာတက္ကသိုလ်မှာအဲ့ဒီသတင်းဌာနတွေနဲ့ကုမ္ပဏီတွေတိတ်မကြသေးခင်ကတွေ့ကြပြီးစာဖတ်သူတွေအနေနဲ့သတင်းတပုတ်အပေါ်ဘယ်လောက်ယုံကြည်လက်ခံနိုင်လောက်မဲဆိုတာကိုတိုင်းတာတဲ့အညွှန်းတွေထည့်ပေးဖို့ဆွေးနွေးပြီးတော့စီမံကိန်းစလိုက်ကြတာလေဒီစီမံကိန်းအစမှာပဲ The Economist, The Globe and Mail နဲ့ The Washington Post တို့လိုသတင်းဌာနကြီးတွေပါလာပါတယ
် Digital နည်းပညာသုံးလူမှုဆက်သွယ်ရေးကွန်ရက်မီဒီယာတွေကိုချက်ချက်ပြတ်ပြတ်အသုံးပြုလာနေတဲ့ဒီနေ့ကဘာကြီးမှာဘယ်ကြညာကအမှန်ဖြစ်တယ်ဘယ်သတင်းကယုံကြည်စိတ်ချရတယ်ဘယ်ဟာကတော့သတင်းတုသတင်းမှဖြစ်တယ်ဆိုတာကိုပြောဖို့ပို့ပြီးတော့ခက်ခဲလာတယ်လို့ဒီစီမံကိန်းရဲ့ညွှန်ကြားရေးမှူးလည်းဖြစ်တဲ့ဆယ်လီလာမန်ကပြောပါတယ
်ဒီစီမံကိန်းရဲ့ internet ဆာမျက်နှာ thetrustproject.org မှာတော့သဘောထားထင်မြင်ယူဆချက်ကြော်ညာနဲ့တကယ်သတင်းတွေကြားရဲကကြွားချချက်ကိုပြောနိုင်တယ်လို့ကျွန်တော်တို့ကထင်ပါတယ်တဲ့ဒါပေမဲ့တကယ်တမ်းဘယ်လိုသိကြပါသလဲလို့မေးခွန်းထုတ်ထားတယ်ဗျအ
ဲ့ဒါကြောင့်လဲသတင်းဖတ်တဲ့သူတွေအနေနဲ့သတင်းရဲ့အရေးအသွေးပိုင်းနဲ့စာနယ်ဇင်းပညာပိုင်းကိုအလွယ်တူအကဲဖြတ်နိုင်အောင်ဒီ Trust Project ကနေပွင့်လင်းမြင်သာမှုဆိုင်ရာစံနှုန်းတွေကိုထုတ်ဖော်သတ်မှတ်မယ်လို့ဆိုထားတယ်ရှင်သူတို့သုံးထားတာအရာကတော့ Trust Indicators ဖြစ်ယုံကြည်ရမှုဆိုင်ရာအညွှန်းအရေးလို့ဆိုရမလားပဲ
လူတွေအနေနဲ့သတင်းတွေမှာသူတို့တံပိုးထားတာကဘာတွေဘယ်လိုအခြေအနေမျိုးမှာသတင်းအပေါ်ယုံကြည်မှုရှိတယ်စတာတွေကိုအမေရိကန်နဲ့ဥရောပမှာနေထိုင်သူတွေနဲ့အင်တာဗျူးလုပ်ဗေးမြန်းပြီးတော့မှလူတွေရဲ့ဖြစ်စုချက်တွေပေါ်မှာအခြေခံပြီးအဲ့ဒီ trust indicator တွေကိုသတ်မှတ်ထားပါတယ်တဲ့လက်ရှိမှာကစပြီးစမ်းသပ်နေတဲ့အချိန်ကိုတကယ်တမ်းအဲ့ဒါကဘယ်လိုဆိုတာကိုတော့သိချမသိရသေးပါဘူး
သိထားရသလောက်ကတော့ online မှာဖော်ပြတဲ့သတင်းနဲ့သတင်းဆောင်မတွေမှာအင်္ဂလိပ်အခရိုင်အမှတ်အသားကိုပူးတွဲဖော်ပြပြီးဒီသတင်းကိုဘယ်လိုမေးမြန်းစုံစမ်းပြီးရေးသားထားတယ်ဒီသတင်းကိုဖော်ပြတဲ့သတင်းဌာနရဲ့အဆင့်အတန်းကဘာသတင်းရေးတဲ့သတင်းတောင်းနဲ့ပတ်သက်တာစာရတွေကိုတွဲပြီးတော့ဖော်ပြမယ်လို့ပြောပါတယ
်ယုံကြည်ရမှုဆိုင်ရာအညွှန်းတွေဆိုပြီးလောလောဆယ်သူတို့သတ်မှတ်ထားတာ၈ခုရှိတယ်ဗျအဲ့ဒါတွေကတော့ best practices လို့ခေါ်တဲ့သတင်းရေးသားရမှာလိုက်နိုင်ရမယ့်စည်းကမ်းသတ်မှတ်ချက်တွေတရင်တရင်ဆောင်မရှိတဲ့စာရေးဆရာတရင်ရှိတဲ့တရင်တော်အကြောင်းကိုးကားချက်တွေတရင်နဲ့တရင်ဆောင်ပါအမျိုးအစားအသုံးပြုတဲ့နီလန်းဒေတာဆိုင်ရာမတူကွဲကြတဲ့သဘောထားအမြင်တွေနဲ့ဆက်ပြီးလှုပ်ဆောင်နိုင်မယ့်အကြံပြုချက်တွေဆိုပြီးတော့ဖော်ပြထားပါတယ
်ဒီတဲ့သေးစိတ်ပြောရရင်တော့တရင်ဌာနကိုဘယ်သူတွေကငွေကြေးထောက်ပံ့ထားတယ်တရင်ဌာနရဲ့မစ်ရှင်လို့ခေါ်တဲ့ရည်ရွယ်ချက်ကဘာဆိုတာတွေအပြင်တရင်ကျင့်ဝတ်ပိုင်းတိကျမှုပိုင်းအမှားပြင်ဆင်ချက်ပိုင်းနဲ့တခြားစံနှုန်းသတ်မှတ်ချက်တွေကိုဘယ်လောက်လိုက်နာတယ်ဆိုတာသိကြရမှာပါ
။သတင်းတော့နဲ့ပတ်သက်ရင်လေသူ့အကြောင်းအသေးစိတ်အချက်အလက်တွေနဲ့တူသူ့ရဲ့ကြွမ်းကျင်မှုပိုင်းအရင်တုန်းကသူရေးခဲ့ဘူးတဲ့သတင်းတွေကိုဖော်ပြပေးပါမယ်။ပြီးတော့ကိုဖတ်နေတာဟာ ထင်းထင်းယူဆချက်လားသုံးသက်ချက်လားဒါမှမဟုတ်ကြော်ညာလားဆိုတာကိုလည်းရှင်းရှင်းလင်းလင်းဖော်ပြပေးမှာပ
ါစုံစမ်းထောက်လှမ်းထားတဲ့တကယ်အသေးစိတ်လိုက်ထားတဲ့သတင်းဆောင်မတွေမှာဆိုရင်လေပါတဲ့အချက်လက်တွေနဲ့ပြောထားတာတွေနောက်ွယ်ကသတင်းရင်းမြစ်တွေကိုပိုးပြီးသိလာရမှာပါဒါပြင်ဘာကြောင့်ဒီသတင်းကိုလုတ်ကြလဲဒီသတင်းကိုစုံစမ်းရေးသားခဲ့တဲ့လုပ်ငန်းတစ်ခုလုံးကဘယ်လိုရှိခဲ့တယ်လဲဆိုတာတွေကိုလည်းသိကြပါမယ်
ဒီအပြင်ဆိုရင်တော့သတင်းဌာနရဲ့ကျင်းဝန်သိခါပိုင်းမျှတမှုနဲ့တိကျမှုပိုင်းဆိုင်ရာစံနှုန်းသတ်မှတ်ချက်တွေသတင်းတော့ရဲ့နောက်ကြောင်းအရာဆိုရင်စတာတွေကိုဗိုးပြီးရှင်းရှင်းလင်းလင်းသိအောင်ဖော်ပြပေးပြီးတော့ဒီသတင်းဆောင်မဟာဘယ်လောက်ယုံကြည်စိတ်ချရပါတယ်ဆိုတာကိုအာမခံချက်ပေးဖို့ကြိုးစားကြတာပါအဲ့ဒီလိုအာမခံချက်ခိုင်မာတာနဲ့အမျှတကယ့်သတင်းအစ်စ်မှန်တွေနဲ့သတင်းမှာသတင်းလူတွေကြားမှာကွဲပြားသွားမယ်လို့မျှော်လင့်ရတာပါပဲ
အဲ့လိုချက်လက်တွေကိုသိရတဲ့ဆိုရင်လူရည်နေနဲ့ဒီသတင်းဆောင်မတွေဟာသူတို့ယုံကြည်စိတ်ချတဲ့သတင်းဌာနကလာတာလားသတင်းကိုယ်တိုင်ကယုံကြည်စိတ်ချရသလားစတာတွေကိုစမ်းစစ်နိုင်မှာပါဒါဟာ Facebook ပေါ်မှာသတင်းမတွေနဲ့သတင်းအထုတွေကိုတိုက်ဖြတ်ရေးကြိုးပမ်းအားထုတ်မှုကြီးရဲ့တစိုက်တစ်ပိုင်းလို့စီမံကိန်းအကောင့်ထဲဖော်နေသူတွေကပြောပါတယ
် American သမ္မတယူကော့ပွဲမှာရုရှားကဝင်နှောက်တဲ့ကိစ္စပေါ်လာတာကနေအခုလိုသတင်းတူသတင်းမတွေကိုတိုက်ဖြတ်ဖို့လှုပ်လာကြတာကတော့ရှိလာမယ့်အနာဂတ်မှာတကယ်စစ်မှန်တဲ့သတင်းဌာနတွေအပေါ်လူတွေရဲ့ယုံကြည်မှုတိုးတက်လာနိုင်ခြင်းရှိတဲ့လမ်းစာဖြစ်တာကြောင့်တိတ်ကိုကောင်းတဲ့စီမံကိန်းလို့ဆိုရမှာပါ
။ဒါပြင်လူတွေအတွက်လည်းအဲ့ဒါလိုသတင်းတူသတင်းမားတွေနဲ့ကိုယ့်ကိုလိမ်လည်လက်ရဖို့ကြိုးစားတာကိုမခံရအောင်အကာအကွယ်တစ်ခုလိုဖြစ်လာမှာမို့ကိုယ်ဖတ်တဲ့သတင်းတွေအပေါ်ပိုးပြီးယုံကြည်စိတ်ချလာနိုင်မှာဖြစ်ပြီးတော့တကယ်အရေးကြီးတဲ့ဆုံးဖြတ်ချက်တွေကိုချမှတ်ဖို့စဉ်းစားရမှာပိုးပြီးအထောက်အကူဖြစ်လာစေမှာပါပဲ။
ဒီစီမံကိန်းကိုကနဦးရံမုံငွေထောက်ပံ့သူကတော့ Craigslist online အကြောင်းဝင် site ကိုတည်ထောင်သူ Craig Newmark ဖြစ်ပါတယ်။ဒါ့အပြင် Democracy Fund, John S. and James L. Knight Foundation နဲ့ Mark Kula Foundation တို့ကလည်းရံမုံငွေထောက်ပံ့ကြတယ်လို့ The Trust Project Internet ဆာမျက်နှာမှာဖော်ပြထားပါတယ်ခင်ဗျာ။
ဆိုရှယ်မီဒီယာတွေပေါ်မှာသတင်းတူသတင်းမာတွေကိုတက်ဖြစ်မဲ့ project အကြောင်းကွကွကြောသိန်းကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ဆက်သွားတာဖြစ်ပါတယ်။ PO မြန်မာပိုင်းရဲ့သတင်းလာရင်းညပိုင်းပတ်စင်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့သတင်းပတ်စင်ကဏ္ဍနောက်တစ်ခုဖြစ်တဲ့တက်တက်ရောက်သတင်းလောအစီအစဉ်ရဲ့အလဲပါ။အမှုပညာလောကနဲ့ကဘာသလောထင်ရှားကြော်ကြားသူတို့ရဲ့သတင်းတူတူတော်တွေကိုမအေးသနာကြော်ကစူးစီးပြီးတော့တက်တက်ရောက်သတင်းလောကဏ္ဍဖြစ်တင်ဆက်ထားပါတယ်ရှင်။
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တက်ရောင်သတင်းတော်မှာတော့အင်မြူရောအတွက်လက်ဆောင်ဖြစ်ရောက်လာတဲ့ Christmas Tipping ကြီးကိုတမရကတော်ကအကျိုးဆိုခဲ့သလိုအဆူရော Grand Stephanie ရဲ့ဒေသွားနဲ့ Empire State အဆောက်အုံက Christmas ရောင်စုံမီးတွေကိုထွန်းညီပါမယ်ဒီလိုမျိုးကဘာတလောကနာမည်ကျော်ကြားသူတွေရဲ့ Christmas ရာသီသတင်းတွေကိုဒီတစ်ပတ်တက်တက်ရောင်သတင်းတော်မှာပြောပြပေးသွားမှာဖြစ်ပါတယ်Everyone can rock out like a superstar American တမရကတော် Melania Trump ဟာဒီနေ့အတွက်အင်ပီရော Christmas Tipping ကိုရိုးရာမပြတ်ကြိုဆိုခဲ့တာပါ။ Wisconsin ပြည်နယ်ကရောက်လာတဲ့အမြင့်16ပေခွဲ Belsem အမျိုးအစား Tea Wing ကိုတနင်္လာနေ့ကအင်ပီရောကနေစီးကြိုခဲ့တာဖြစ်ပါတယ်။အဲ့ဒီ Tipping ကိုတော့အင်ပီရောအရာရှိတွေ September လကလေးက Wisconsin ပြည်နယ်ကစိုက်ခင်းမှာတွားပြီးတော့ရွေးထားတာပါ။ National Christmas Association အမျိုးသား Christmas Tipping အဖွဲ့ကအကြီးမှုချင်ပါတယ်။အင်ပီရော Christmas Tipping ပြိုင်ပွဲကိုဝင်ရောက်ရှင်ပြိုင်ကြတဲ့အထက်မှာဂျင်နက်ဒိုင်ယန်ချက်မန်တို့ရဲ့ Wisconsin Christmas တစ်ပင်ဆိုင်ခင်ကအနိုင်ရသွားလို့သူတို့ရဲ့တစ်ပင်ကိုအင်ဂျူရောအတွက်လက်ဆောင်ပေးခွင့်ရတာဖြစ်ပါတယ်။မြင်းလဲနဲ့တင်ဆောင်လာတဲ့ဒီတစ်ပင်အင်ဂျူရောကိုရောက်လာတော့ TY နဲ့ကြိုဆိုပြီးတော့ Christmas Day တန်တွေလေးထဲမှာပြန့်လွင့်နေခဲ့ပါတယ်။ဒါကိုတမရဂရနဲ့တားဖြစ်သူဘယ်ရန်တို့ကလက်ခံယူပြီးတော့အင်ဂျူရောရဲ့ခမ်းမပြားစီကိုတည်သွားကြတာပါ။အဲ့ဒီခမ်းထဲမှာဒီတစ်ပင်ကို Christmas အစင်တစားတွေနဲ့ပြင်ဆင်ထားမှာဖြစ်ပါတယ
်။ Yeah. One.2 3
English တချင်တပုတ်ထဲကလို့အခုတော့ It's beginning to look a lot like Christmas အခုတကယ်ပဲ Christmas နဲ့စတူလာပြီလို့ပြောရမလို့ပါနော် Christmas ဆိုတဲ့ခရီးယန်ဘာသာဝင်တွေရဲ့အားလည်းရဲ့ပွဲတော်တွေကိုရောက်ဖို့တလားလောက်လို့သိပေမဲ့လဲ Christmas အစဉ်တစားတွေနေရာတိုင်းတွေ့နေရပြီဖြစ်သလို Christmas Day တွေလည်းလေထဲကိုပြန်လွှင့်စပြနေပါပြီနာမည်ကျော် American ဆိုတော့ Grand Stephanie ကနယူးယောက်မြို့ရဲ့အထင်ကရ Empire State အဆောက်အုံကို Christmas မီးရောင်စုံဖြစ်တဲ့အနီးအစိမ်းနဲ့ရွှေရောင်မီးတွေကိုပြီးခဲ့တဲ့ November 20တနင်္လာနေ့ကနေစပြီးတော့ထွန်းညှိပေးလိုက်ပါတယ်။
Momio Taiji, Ezo Kamama Yapiro, Mohuya, Minami Grand Stephanie Ga, Clone Napiro, Miracle Pimpy Lightawa, A Kanaka, Christmas Me Tony Bayo Macabao, Empire State Asaoye, Christmas Me Yazon Piawagoba, Ludia, Johnna Boyle Pipari, Grand Stephanie Yet the Chinde Pite, You Made It Feel Like Christmas Ure, The Chinde Dwalai, Me Yazon Design Paul, Point Hare, Christmas Me Piawago, Empire State Asaoma, Tony Tama.
I can't even imagine. I get to be part of this holiday light show and a song that I wrote with Blake. And it's going to be choreographed to this amazing
Grammy Thunder Grand Stephanie. So I love New York. Hello, hello, yeah. This is my email text. Bobro, send it to me. Let me just tell you that this is a blessed and a true. She said that the single, the Christmas miracle, the joy of the family, is that the dream of dreaming is possible. The time when our mama do it, the change is that miracle, all the same, Jamal Malu feels that way. The change in my life, you make it feel like Christmas. The change, le, do you date a young name? If you never date, bro, eh, tomorrow do you chat to play Sheldon? So no, this is the change, le, power my issue. ဒီနေ့ကတင်လာစီစဉ်ကိုရေဒီယိုမှာအပတ်စဉ်တင်လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်အစုံကြည့်တင်နေဆိုရင်တော့ရုပ်မြင်သံကြားမှာတင်ပြရမယ့်နောက်ပိုင်းမှာစတင်ထုတ်လွှင့်နေ
Christmas Yadi Josu Jabon Chang, Tatan Yang Trin Loganama Itana Joga Susi, Timia Tora Washing, Kuro Abessing Ganana Kupide, Tuyong Chia Sizin at Leva, Kuruba Sizimaro, Food Bright, Pina Tinsu Yashibiro, Pidu Jamaye Sayamaha Puego, Miki Negli Jamaye to view Badayane Aminkere, Tabda Yin Tongwega, Pago Yoni Delesura Nasin Jabame, Mamu Puga Sizin Desert Tabarishin.
American Biang Zu Bulungere Seneca, Pupra Pinatin Sune, Pituja Mai Ma Wisa Wayo, Mikin Eglitamai, မိခင်တင်တော့ငါးနှစ်ယောက်ကလေးတင်တော့ဆိုရပြီးတဲ့နဲ့တိုင်းကြပါတယ်အမေရိကန်လိုကွန်ပျူတာတက်ပြီးနိုင်ငံနေမှာတော့မိခင်တင်တော့ကလေးတင်တော့ဟာမရှိတော့နေပါပါတယ်ကွန်ပျူစက်နိုင်ငံတတိယကျမတို့မြန်မာနိုင်ငံမှာတော့မိခင်ဒီကိုဝန်ဆောင်စင်မိုးဖွားစင်နဲ့မိတွင်ကလာတွေမှာမတည်တင်နေတည်နေကြပါတယ်တကယ်တော့ကိုဝန်ဆောင်တယောက်အတွက်အသက်အန္တရာယ်ရှိနိုင်တဲ့အခြေအနေကကမ္ဘာပဲနေရာမှာပဲနေနေတူတူပ ပဲမွေးဖွားကြတဲ့အတွက်ကြောင့်မို့လို့ရေးပေါ်အချင်းကြီးဂျုံလာရင်တောင်မှကုသမှုရရှိပြီးတော့မိခင်အတွက်မတည်နိုင်ပါဘူး။ကျမတို့နိုင်ငံမှာတော့ဆေးရုံမှာမွေးတာအတွက်မိခင်တွေကအိမ်မှာမွေးကြတာများပါတယ်။သူတို့ပြင်ကြီးလက်ဒေသတွေမှာအိမ်မှာမွေးဖွားတဲ့အတွက်ကြောင့်မို့လို့ဆေးရုံကိုရေးပေါ်အချင်းကြီးနဲ့ဂျုံလာရင်ချိန်ကြီးမရောက်နိုင်ကြပါဘူး။နောက်နှစ်ယောက်ကလေးတွေလည်းဒီလိုပါပဲ။နေမကောင်းဖြစ်ရင်တစ်ခါလေနေမကောင်းဖြစ်မှန်းတောင်မှမိဘတွေကမသိကြဘူး။ဘဝတက်ကူတောင်းမှုကိုလည်းအချိန်ကြီးမရကြဘူး။အဲ့အတွက်ကြောင့်မလို့ကလေးတွေတက်တည်ဆုံးကြရတာဖြစ်ပါတယ်။ကျမတို့မြန်မာနိုင်ငံမှာမိခင်တည်နှုံနေပါတော့အောင်မိခင်တွေကိုယ်ဝန်ဆောင်စဉ်ကလေးကသာပါဆရာမနဲ့ဆရာဝန်များနဲ့ကြားသားဖို့လိုပါတယ်။မွေးဖွားပြီးမွေးဖွားရမှလည်းစီုံစည်းကမ်းကိုမွေးဖွားရင်အကောင်းဆုံးပါပဲ။မဟုတ်ဘူးဆိုရင်တောင်မှမွေးဖွားတဲ့အချိန်ခါမှာရေးပေါ်အခြေအနေနဲ့ဂျုံလာရင်မမွေးနိုင်ဘူးဆိုရင်ဆေးရုံကိုမမြန်သွားဖို့လိုပါတယ်။နောက်နှစ်ယောက်ကလေးတွေကိုလည်းယောဂကာကွယ်နိုင်အောင်ကာကွယ်ဆေးအချိန်မှန်ထိုးပေးဖို့လိုပါတယ်။နေမကောင်းဖြစ်ရင်လည်းတကြွနားလည်တဲ့ဓမ္မကြီးဝင်နေတဲ့ပြသဖို့လိုပါတယ်။ဆူရတဲ့ယောဂလက္ခဏာတွေတွေ့လာရင်ဆေးရုံကိုအချိန်မီ ပို့ပေးဖို့လိုပါတယ်။ဒါတွေအားလုံးကိုကျမရဲ့ဝန်ထမ်းတွေကြီးပဲဆောင်ရွက်လို့မရပါဘူး။မိခင်လေးကိုယ်တိုင်နဲ့သူတို့ရဲ့မိသားစုဝင်တွေရရတွေကပါပူးပေါင်းပါဝင်ဆောင်ရွက်နိုင်ဖို့လိုပါတယ်။ကျမတို့အားလုံးဝိုင်းဝန်းဆောင်ရွက်ကြမယ်ဆိုရင်ဖြင့်မိခင်လေးကလေးတွေရဲ့အသက်ကိုကယ်နိုင်မယ်လို့ကျမယုံကြည်ပါတယ
်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။မမိုးဖြူစီစဉ်တင်ဆက်တဲ့သူယုံကြည်ရာစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။
Well, Myanmar has many great products and services that are very attractive to the United States.
နိုင်ငံချင်းလိမ့်ဆုံးတာမွဲလူတွေအတွက်ဒီနိုင်ငံခြားသားတွေအတွက်ကွန်တိုရင်ကျေးမှုဆိုတာသူတို့အတွက်ကစိတ်မှုလေဈေးကလည်းလုံးရင်းအင်ကြီးလောက်သွား
The possibility of a great transformation is in sight for our country. An important stepthat will take us nearer to a truly revolutionary
yeah ne da le ne po myo khat khae da ba ka cha ne ma nyin ni ya ba ka cha ne ko win de sa ni ya ni ga pa sa ma ya yaung sa ne na pai ho zee bo yaung sa
myanmar ne naingan da ka mu ye chi ye zee kwe alou kai ne akwin lan ba win si bwa ye san ya chi ni phit pyet dwe ko apat sin tanin la ni nya bet ma si bwa ye kanna ka ni thau lwin pe ni ba de di season ko voe ye internet sa myet na burmese.voanews.com မှာလည်းကြမ်းပြီးနားဆင်နိုင်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းကနေကနာပေါင်းစုံကိုထုတ်လွှင့်ပေးနေတာပါ VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့တနအိစအစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10:00နာရီနဲ့17:00နာရီလိုင်းတိုမီတာ30နဲ့50တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါအခုတော့ကြန့်ရှင်းနေတဲ့အချိန်တွင်နောက်ဆုံးရသတင်းအချင်းချုပ်ကိုကောင်းအောင်ကပြောပြပေးပါဦ
း။ဒီရက်ကခီးစဉ်ဖြစ်မြန်မာနိုင်ငံကိုရောက်ရှိနေတဲ့ပိုယဟမင်းကြီး Francis ဟာတမရကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့ဒီကနေ့ညနေပိုင်းမှာတွေ့ဆုံပါတယ်။အဲဒီလိုတွေ့ဆုံရမှာကာကွယ်ရေးဦးစီးချုပ်ကပိုယဟမင်းရဲ့ခီးစဉ်ကိုကြိုဆိုကြောင်းနဲ့မြန်မာနိုင်ငံမှာဘာသာရေးအရာခွဲခြားဖိနှိပ်ဆက်ဆံတာတွေလုံးဝမရှိပဲလွတ်လပ်စွာကိုးကွယ်ခဲ့ပေးထားကြောင်းနောက်ဒီတမရသားရင်းရဲ့ဆန္ဒဟာတင်းငင်အေးချမ်းရေးဖြစ်ပြီးတော့တိုင်းရင်းသားချင်းချင်းကြားမှာလည်းခွဲခြားဆက်ဆံမှုတွေမရှိဘူးလို့ပြောဆိုကြောင်းတမရကာကွယ်ရေးဦးစီးချုပ်ယွန် Facebook စာမျက်နှာမှာဖော်ပြပါရယ်ပိုယဟမင်းကြီးကလည်းမြန်မာနိုင်ငံကိုရောက်ရှိလာစဉ်မှာတုံတုံဖြတ်ဖြတ်ချိုးချူတာကိုမြင်ရတဲ့အတွက်အံ့ဩဝမ်းသာကြောင်းနဲ့မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်စေကြောင်းစုမုံတောင်းစကားပြောကြားခဲ့တယ်လို့ဆိုပါရယ်ဗာတီကန်ပြောခွင့်ရကတော့တွေ့ဆုံမှုဟာ15မိနစ်ခန့်ကြာမြင့်ကြောင်းနဲ့အသေးစိတ်ကိုတော့မပြောဆိုပေမယ့်မြန်မာနိုင်ငံနိုင်ငံကြီးအပြောင်းလဲတွေဆောင်ရွက်နေတဲ့အချိန်မှာအောက်ချုပ်သူအာဏာပိုင်တွေရဲ့အခန်းကဏ္ဍနဲ့ပတ်သက်ပြီးတော့ပြောဆိုဆွေးနွေးခဲ့တယ်လို့ AP သတင်းမှဖော်ပြထားပါရခင်ဗျာ။လွန်ခဲ့တဲ့ဩဂုတ်လကဆက်လို့မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံပတ်ချန်းကိုလူပေါင်း6သိန်းကျော်ထပ်ပြေးခဲ့ရတဲ့ရိုဟင်ဂျာတွေပေါ်တပ်ဖြတ်မှုအဓမ္မပြစ်ကျင့်မှုတခြားဖိနှိပ်မှုတွေနဲ့ပတ်သက်ပြီးတော့ဂျနီဗာကကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှာအထူးဆွေးနွေးဖို့မျှော်လင့်ရတယ်လို့ကုလသမဂ္ဂအစိုးရအရာရှိတဦးကပြောပါရယ်။လာမယ့်ဒီဇင်ဘာ9ရက်နေ့မှာအထူးဆွေးနွေးပွဲကျင်းပသွားမှာဖြစ်တယ်လို့အဲ့ဒီအစိုးရအရာရှိကရိုက်တာဂရင်းဌာနကိုပြောဆိုကြောင်းဖော်ပြပါရယ်။လူ့ခွင့်ရေးဆိုင်ရာကုလမဟာမင်းကြီးဇာအီရိုက်အယ်ဟူစိန်ကတော့ဒီမြန်မာစစ်တပ်ရဲ့ရခိုင်ပြည်နယ်အတွင်းနှိမ်နင်းမှုတွေဟာလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုအဖြစ်ဥပမာပေးလို့ရတဲ့အခြေအနေမျိုးဖြစ်တယ်ဆိုပြီးတော့ပြောဆိုထားခဲ့ပူပါရယ်။မြန်မာနိုင်ငံကထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တွေမကြခင်သူတို့နေရက်ကိုဘေးကင်းကင်းနဲ့ပြန်နိုင်မယ်လို့မျှော်လင့်တဲ့အကြောင်းတနင်္ဂနွေနေ့က Cox Bazar ခရိုင်ဘလူးခါလီဒုက္ခသည်စခန်းကိုတွားရောက်တဲ့ဘင်္ဂလားဒေ့ရှ်သမ္မတ Abdul Hamid ကပြောဆိုပါရခင်ဗျာ
တည်ရင်ချင်းချက်ကိုကောင်းအောင်ကညားပေးခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လို့ရင်းမှုကမဆုံမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Justin Twitch ဖြစ်ပါတယ် VOA American အသံမနက်ခင်းမြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီခန့်တိုင်းထိလိုင်းဒိုမီတာ30 40 48 50နဲ့လိုင်းလမီတာ190တို့ကနေဖိုင်ယူနာဆင်နိုင်ပါတယ်သတ္တရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လာပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနန်းလောပါThank you.
This program has come to you from the Voice of America, Washington.